Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဖေဖော်ဝါရီလ19ရက်တောက်ကြနေ့ညဖက်9:20အစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 30နဲ့လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဖိုင်ယူနာဆင်နိုင်ပါတယ်။ကျမနောင်လာပါအခုညပိုင်းအစီအစဉ်တွေကိုတာယူဝင်ယူတင်ဆက်သွားမှာပါ။ရန်ကုန်မြို့က CDM လှုပ်ရှားမှုမှာထောင်းတောင်းချီတဲ့ဆရာဆရာမတွေလည်းဒီကနေ့ပါဝင်လာပါတယ
်။ကျွန်တော်တို့ကတော့ရှင်းတယ်။ကျွန်တော်တို့ဆက်အာနာရှင်စနစ်ကိုကျွန်တော်တို့ဘယ်သူမှလုံးမရှိဘူး။ပြည်သူတွေလည်းလုံးမရှိဘူး။ကျွန်တော်တို့လည်းလုံးမရှိဘူး။ကျွန်တော်တို့ဒီပြည်သူနဲ့တသားတည်းရည်တည်နေတာဖြစ်တယ
်။ CDM လှုပ်ရှားမှုမှာပါဝင်နေသူပြောတော်တာပါ။နောက်ပိုင်းမှာအပြေဆုံးကြားမှာပါ။ဒါအပြင်မြန်မာနိုင်ငံတွင်ဆန္ဒပြပွဲမှာလူရန်စားပေါင်းစုံအသက်အရွယ်ပေါင်းစုံသာမကဘာသာပေါင်းစုံကလူတွေလည်းပါဝင်လာသလိုမြစ်ကြီးနားဆန္ဒပြပွဲမှာတော့လုံခြုံရေးတပ်ဖွဲ့ရဲ့အင်အားသုံးနေတဲ့သတင်းတွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့နေပညာစားတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခွာညို့နဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင်။
စစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့စန္ဒပြပွဲတွေရန်ကုန်မန္တလေးနဲ့နေပြည်တော်ပါဝင်နိုင်ငံတော်မှအပြင်းထန်ဆက်ဖြစ်ခဲ့ပါတယ်။ရန်ကုန်မြင်းကြီးကုန်းမှာတော့လမ်းပေါ်မှာတွန်ချလိုက်တဲ့ကြက်သွင်တွေကိုလိုက်ကောက်ကြပြီးစန္ဒပြပွဲကိုပုံစံတစ်မျိုးနဲ့ဆင်နွှဲခဲ့ပါတယ
်။အခုဆိုရင်ဒါဟိုအမိုက်တွေကောက်တယ်ပေါ့လမ်းပေါ်မှာဒီကြက်သွင်အမိုက်တွေကောက်တယ်လမ်းတွေလူတွေကလည်းလမ်းဖြတ်ကူပေးနေတယ်စပိန်ကြီးကလည်းလမ်းမှာပြတဲ့ခါကျတော့ဖြစ်တယ်လို့ပြင်နေကြရတဲ့ခါကျတော့ဒါလမ်းရှင်ကျော်တွေပိတ်သွားတယ်ပေါ့ပိတ်သွားတဲ့ခါမှာရုံးချိန်နေဖြစ်တော့ဒါဝန်ထမ်းတွေရုံးတက်လို့မရအောင်စီဒီအမ်လုတ်ပေးလို့ရအောင်လို့ဒါလူတွေကနေပြီးတော့ပံ့ပိုးပေးနေလို့တော့ကျွန်တော်ကတော့ထင်တာပဲဗျ
။ဖေဖော်ဝါရီလ9ရက်နေ့နေပြည်တော်စန္ဒပြပွဲတစ်ခုအတွင်းရဲကတနက်နယ်ပြစ်လို့ဥကောင်းမှာဒဏ်ရာအပြင်းထန်ရခဲ့တဲ့မတ်မြတ်တွေ့ခိုင်ဒီကနေ့မှပဲကွယ်လွန်သွားပြီဖြစ်ပြီးအမဖြစ်သူကစန္ဒပြပွဲတွေအောင်မြင်သည့်အထိဆက်လုပ်သွားကြဖို့တိုက်တွန်းပါတယ်
။ဒီဟာကိုအောင်မြင်တဲ့အောင်မြင်လာတဲ့အထိအကုန်လုံးပါဝင်ပေးကြပါအောင်လို့
ရန်ကုန်မြို့ကအဓိကစန္ဒပြပွဲနေရာတွေမှာရဲအင်အားအများပြားကိုချထားခဲ့ပေမဲ့လည်းရုံးရင်းစံခတ်အခြေအနေတွေမရှိခဲ့ဘဲငြိမ်းငြိမ်းချမ်းချမ်းပဲပြီးသွားပါတယ်။ဒီကနေ့စန္ဒပြပွဲတွေမှာကျောင်းဆရာဆရာမအများပြားပါဝင်တယ်လို့ LGBTQ လို့ခေါ်တဲ့လိင်စိတ်ခံယူချက်ကွဲပြားသူတွေရဲ့တတ်တမ်းအောင်လှုပ်ရှားမှုလည်းတွေ့ရပါတယ
်
။ဒါပေမဲ့မြကြီးနားမှာတော့စန္ဒပြသူတွေကိုရဲနဲ့တပ်ကလိုက်ဖန်တာကြောင့်ထွက်ပြေးနေကြရပြီးအဖမ်းခံခဲ့ရတဲ့သူတွေလည်းရှိကြပါလေ။မြန်မာနိုင်ငံအတွင်းမှာစန္ဒပြပွဲတွေနေ့စဉ်ရှိနေတဲ့အတွက်ပြည်တွင်းမှာရောက်နေတဲ့နိုင်ငံသားတွေကိုသက်ဆိုင်ရာနိုင်ငံတွေကသတိထားကြဖို့နဲ့နေရပ်ပြောင်းကြဖို့တိုက်တွန်းနှိုးဆော်တာတွေရှိနေပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Thomas Bechtel ကဖေဖော်ဝါရီလ22ရက်တနင်္လာနေ့မှာမြန်မာပြည်တွင်းမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေနဲ့အွန်လိုင်းကနေပြောဆိုဆွေးနွေးမယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကနေဒီကနေ့ထုတ်ပြန်ထားပါတယ်။နေပြည်တော်ကစန္ဒပြပွဲအတွင်းတနက်တရာကြောင့်တည်ဆုံသွားသူမမြတ်တွဲ့ခိုင်ဟာတနက်ကြီးအစ်စ်နဲ့ပြစ်ခတ်ခံခဲ့ရတာဖြစ်ကြောင်းဆရာဝန်တွေကအတည်ပြုလိုက်ပါတယ်။ဒီကနေ့မွန်လွဲပိုက်မှာပဲနေပြည်တော်ဂရင်တထောင်ဆေးရုံမှာကွယ်လွန်သွားတဲ့မမြတ်တွဲ့ခိုင်ကိုခွဲစိတ်စစ်ဆေးရာကကြည်စားအစ်စ်နဲ့ပြစ်ခတ်မှုကြောင့်ဥကောင်းမှာဒဏ်ရာရတည်ဆုံးခဲ့တာဖြစ်ကြောင်းကုသပေးနေတဲ့ဆရာဝန်တွေကအတည်ပြုခဲ့တာဖြစ်ပါတယ်လို့မိသားစုဝင်တဦးဖြစ်တဲ့ဦးကျင်သားကပြောပါတယ
်။ခဲကတွေ့တဲ့ကြည်စားဘယ်လိုကြည်စားမျိုးလဲကျွန်တော်မေးတော့ဒါတတ်ထုကြည်စားမှာတဲ့ပြစ်ထားလည်းပဲတနက်ဆိုတာအခိုင်မှာဆရာဝန်ကြီးတွေကကျွန်တော်နှစ်ခါလောက်မေးတယ်ဒီလိုဆိုထင်ရှားအောင်တို့အဲ့လိုရှင်းပြပါတယ
်။ဥကောင်းနဲ့ကထုတ်ယူရရှိထားတဲ့ကြည်စားအစကိုလည်းတက်တည်ခံအဖြစ်ဆရာဝန်တွေသိမ်းထားတယ်လို့ပြောပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကနေပြည်တော်မှာစန္ဒပြပွဲအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်ကွယ်လွန်သွားတဲ့မမြတ်တွက်ခိုင်ကိုတော့တနင်္ဂနွေနေ့မှာတကြိုဖို့စီစဉ်ထားတယ်လို့လည်းပြောပါရယ်စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေအတွင်းပထမဆုံးတေဆုံမှုဖြစ်ရက်အတွက်နေပြည်တော်ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာလည်းအမတ်တရအခမ်းအနားတွေကျင်းပကြပါရယ်နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတော့တည်ဆုံးမှုအတွက်ရဲတပ်ဖွဲ့မှတာဝန်ရှိကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ရဲတပ်ဖွဲ့နဲ့ခက်လန့်လန့်မှရှိနေတဲ့မမြတ်တွဲ့ခိုင်ဟာလက်ထဲမှာလည်းတစုံတရာမရှိပဲနောက်ပြန်လှည့်တဲ့အချိန်မှာပြစ်ခတ်ခံခဲ့ရတာကို ဗီဒီယိုအမှတ်တမ်းမှာတွေ့ရတဲ့အတွက်ရက်တပ်ဖွဲ့ရဲ့လောက်ရဟာလက်ခံနိုင်စရာမရှိကြောင်းနဲ့စုံစမ်းစစ်ဆေးပေးဖို့လည်းတောင်းဆိုထားပါတယ်စစ်ကောင်စီကဖန်ဆီးထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နိုင်ရကအဖွဲ့ဝင်ဦးဝင်းထိန်ကိုနေပြည်တော်တက္ကိနခရိုင်တရားရုံးမှာအွန်လိုင်းကနေတဆင့်ဒီကနေ့ရုံးထုတ်ခဲ့တာမှာဦးဝင်းထိန်ကအမိန့်ပါတခါတည်းချပေးဖို့ပြောခဲ့ကြောင်းတရားရုံးပြန်ကြားရေးအရာရှိဒေါ်ဖြူဝင်းလက်ကတရားခွင်ပြီးမှသတင်းထောက်တွေကိုပြောပါတယ
်ဒီစစ်တရားသူကြီးရနေပြီးတော့တာလျှောက်ခံရသူဦးဝင်းထိန်ကို Zoom application နဲ့ဒီမင်းများမှာလည်းအဲ့ဒီခါမှာရှစ်နီကိုဇေစာတင်ဖို့ထင်းဆိုထားတဲ့အတွက်ရှစ်နီကိုဇေစာတင်ဖို့မင်းများတဲ့ခါမှာဥဝင်းထင်ကတခါတည်းအမိန့်ချပေးလို့ပြောဆိုခဲ့ပါတယ်အဲ့ဒီအချိန်မှာအမှုစစ်တရားသူကြီးရနေပြီးတော့ဥပဒေနဲ့ညီတတိခံချက်တရားယူမှုမှပဲအမိန့်ချမှတ်ပေးနိုင်မယ်ဖြစ်တဲ့အကြောင်းပြန်လည်ရှင်းလင်းပြောကြားခဲ့ပါတယ်အဲ့ဒီခါမှာတခြားခင်ရသူဥဝင်းထင်ကနေပြီးတော့နာမည်ရုံးချင်းမှာရှစ်နီကိုဇေစာတင်မယ်လို့ပြောဆိုခဲ့တဲ့အတွက်ကျွန်တော်တို့ရုံးချင်းပြန်လည်ထင်းဆိုပေးခဲ့ပါတယ်
နေပြည်တော်ဥတ္တရခရိုင်စီမံအုပ်ချုပ်ရေးအဖွဲ့ဥက္ကဋ္ဌဦးအေးလူကတရားလိုလှုပ်ပြီးဒီလ၄ရက်နေ့မှာပုံမှန်124ကကြီးနဲ့တရားစွဲဆိုခဲ့တာဖြစ်ပြီးတပ်သေးအဖြစ်တရားလိုအပါဝင်3ဦးတင်ထားတယ်လို့လည်းဒေါ်ဖြူဝင်းလက်ကပြောပါတယ်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်ဖြစ်တည်ထားကြတဲ့ဒီမှုမှာအပြည့်ရှိတယ်ဆိုရင်ငွေတန်နဲ့ထောင်တန်120ဒါမှမဟုတ်ငွေတန်နဲ့ထောင်9နှစ်ဒါမှမဟုတ်ငွေတန်တက်တက်ချမှတ်နိုင်တယ်လို့လည်းရှင်းပြထားပါတယ်ဒါပေမဲ့လည်းဥဝင်းထိန်ရဲ့ဘလို့ပြောဆိုချက်ရေးသားချက်လှုပ်ဆောင်ချက်တစ်ခုခုကြောင့်အခုလိုပုံမှန်နဲ့တရားစွဲဆိုထားတာလဲဆိုတာကိုတော့တရားရုံးပြန်ကြားရေးအရာရှိကရှင်းရှင်းလင်းလင်းပြောမသွားပါဘူး။နောက်ထပ်ရုံးချိန်ကတော့မေလ3ရက်နေ့မှာဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်နေကြတာကြောင့်ကုန်သွယ်ရေးမှာမရှိမဖြစ်တဲ့ဗန်တွေအစိုးရဌာနတွေပိတ်ကုန်ကြတဲ့အတွက်ပြည်တွင်းသုံးဖို့လောင်စာဆီးတင်သွင်းမှုရပ်ဆိုင်သွားပါတယ်။မြန်မာကျငွေတန်ဖိုးကျဆင်းသွားပြီးကုန်ကျစရိတ်တွေအရန်မြင့်တက်လာတဲ့အချိန်မှာအခုလိုလောင်စာသွင်းကုန်လည်းရပ်သွားကြောင်းလောင်စာစီဈေးခွက်နဲ့ဆက်ဆက်နေတဲ့သတင်းရင်းမြစ်၄ယောက်ကရိုက်တာသတင်းဌာနကိုပြောပါတယ်မြန်မာနိုင်ငံထဲကရေနံချက်ဆက်ရုံတွေဟာတိတ်ပြီးသေးငယ်လွန်လာကြောင်းပြည်တွင်းမှာလုံလောက်အောင်ထုတ်မပေးနိုင်တဲ့အတွက်ပြည်ပကတင်သွင်းတဲ့ဓာတ်ဆီနဲ့ဒီဇယ်ဆီကိုအဓိကမိခိုနေရပြီးလောင်စာစီစုစုပေါင်းရဲ့68ရာခိုင်နှုန်းတင်သွင်းနေရတာဖြစ်တယ်လို့သတင်းရင်းမြစ်တစ်ခုကဆိုပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးအကုန်နီးပါးရပ်ဆိုင်နေတဲ့အကြောင်းနဲ့အစိုးရဝန်ကြီးဌာနအလုံးနီးပါးလည်းပိတ်ထားရကြောင်းအဲ့ဒီသတင်းရင်းမြစ်ကပဲပြောပါတယ်လောင်စာစီနှဲပါလာနေပြီးနှစ်လအတွင်းလောင်စာစီပြတ်သွားနိုင်တယ်လို့လည်းပြောပါတယ်သတင်းရင်းမြစ်၄ယောက်စလုံးကလည်းလောင်စာစီကိစ္စဟာအကဲဆက်တဲ့ကိစ္စဖြစ်လို့နာမည်ထုတ်ပြောဖို့ညှင်းဆိုကြပါတယ်CDM အကြမ်းဖက်အာဏာပိဆိုင်ရေးလူထုလှုပ်ရှားမှုဟာစစ်အာဏာသိမ်းမှုစန့်ကျင်ရေးတွေရဲ့အစိတ်အပိုင်းတစ်ခုဖြစ်ပြီးအစိုးရလုပ်ငန်းတွေစီးပွားရေးနဲ့ဗန်လုပ်ငန်းတွေမှာအလုပ်လုပ်နေတဲ့သူတွေကိုလည်းဒီလုပ်ငန်းတွေရပ်သွားအောင်အလုပ်မဆင်ကြဖို့တောင်းဆိုတိုက်တွန်းနေကြပါတယ်။တွင်းကုန်ကုန်နဲ့ခွင့်ပြုချက်တွေထုတ်ပေးရတဲ့အကောက်ခွန်နဲ့ကုန်သွယ်ရေးရုံးတွေအပြည့်အဝလုပ်ငန်းလည်ပတ်မှုမရှိတော့တာကြောင့်ဗန်တွေကငွေပေးချေတဲ့လုပ်ငန်းစဉ်တွေရပ်သွားတဲ့အကြောင်းပထမသတင်းရင်းမြစ်ကပြောပါတယ်။
ဒီရေအမေရိကန်တန်ညဘက်မြန်မာဝတ္တာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျာ
တောက်ကြတဲ့ညပိုင်း VOA American Fan ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံအတွင်းစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအကြားတရုတ်နိုင်ငံသားတွေရဲ့ဘေးကင်းလုံခြုံရေးကိုလည်းတက်ဆိုင်ရာအလုံးကအလေးနဲ့တာဝန်ယူမယ်လို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်
။中国的企业和公民在当地为了缅甸的国家建设，
မြန်မာနိုင်ငံတွင်းမှာရှိတဲ့တရုတ်နိုင်ငံသားတွေပေါ်တက်ရောက်မှုနဲ့ပတ်သက်ပြီးလက်ရှိအခြေအနေပေါ်စုံစမ်းစစ်ဆေးနေပါတယ်။တရုတ်စီးပွားရေးလုပ်ငန်းတွေနဲ့တရုတ်နိုင်ငံသားတွေဟာမြန်မာနိုင်ငံမျိုးသားတည်ဆောက်ရေးနဲ့တရုတ်မြန်မာမိတ်ဆွေနိုင်ငံတွေဖြင့်ပူးပေါင်းဆောင်ရွက်ရေးမှာကူညီပံ့ပိုးနေပါတယ်။သူတို့လုံခြုံရေးအတွက်မြန်မာနိုင်ငံအတွင်းမှာရှိတဲ့သက်ဆိုင်ရာအဖွဲ့အစည်းအလုံးကအားတက်သရော်ဆောင်ရွက်မယ်လို့မျှော်လင့်ပါတယ်ဆိုပြီးတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရဟွာချုံရင်းကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။တရုတ်ဆိုရဟာစစ်အုပ်ချုပ်ရေးကောင်စီကိုထောက်ခံပံ့ပိုးနေတယ်ဆိုပြီးရှုတ်ချတဲ့ဆန့်ကျင်ဆန္ဒပြပွဲတွေရန်ကုန်တရုတ်တရုံရှိမှာဒီရက်ပိုင်းကျင်းပနေပါတယ်။ဒီတွင်အင်တာနက်ထိန်းချုပ်ရေးအတွက်တရုတ်နိုင်ငံဘက်ကနည်းပညာနဲ့ပစ္စည်းတွေပို့နေတယ်ဆိုတဲ့သတင်းတွေကြောင့်လဲ တရုတ်စီးပွားရေးလုပ်ငန်းတွေကိုတပိတ်မှတ်ဖို့တောင်းဆိုတာတွေရှိလာပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တမန်ကြီးကတော့လက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေဟာတရုတ်နိုင်ငံတွေ့မြင်လို့တဲ့အခြေအနေမဟုတ်ကြောင်းနဲ့မြန်မာစစ်တပ်ကိုတရုတ်ကနည်းပညာအကူအညီတွေပေးနေတယ်ဆိုတာမမှန်ကန်ကြောင်းပြန်လည်ဖြေရှင်းထားပါတယ်ခင်ဗျာ။မြန်မာရဲတပ်ဖွဲ့ကိုဒရုန်းဖြတ်လန်းနဲ့ရောင်းနေတဲ့စင်ကာပူကုမ္ပဏီတစ်ခုကစစ်အာဏာသိမ်းပြီးမှနောက်ထပ်ရောင်းချတာကိုရပ်ဆိုင်းလိုက်ပါပြီ။ဒါအပြင်မြန်မာနိုင်ငံကအဓိကလေဆိပ်တစ်ခုနဲ့လုပ်ငန်းသဘောတူညီချက်တစ်ခုကိုလည်းဖျက်သိမ်းလိုက်ပြီလို့ TRD လို့တူကခေါ်တဲ့စင်ကာပူကုမ္ပဏီရဲ့အရာရှိသူကဆိုပါတယ်။တရားဥပဒေစိုးမိုးတဲ့လူဖွဲ့စည်းတစ်ခုဖြစ်ပြန်ပြီးထူထောင်နိုင်တဲ့အချိန်ထိဒရုန်းဖြက်လက်နက်တွေမြန်မာနိုင်ငံကိုရောင်းချဖို့အစီအစဉ်မရှိပါဘူးလို့ TRD ကုမ္ပဏီစီမံညွှန်ကြားရေးမှူးဆမ်အောင်ကရိုက်တာသတင်းဌာနကိုပြောပါတယ်။ဒါအပြင်ဒရုန်းဖြက်လက်နက်တွေကိုရန်ကုန်နိုင်ငံတကာလေဆိပ်အတွက်ရောင်းဖို့အရင်ကစီစဉ်ထားတာကိုလည်းဆက်သိမ်းလိုက်ပြီးတော့သူကဆက်ပြောပါတယ်။မကြတဲ့ခင်နှစ်ပိုင်းတွင်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများဆုံးလုပ်ခဲ့တဲ့စင်ကာပူနိုင်ငံကနေကုမ္ပဏီ12ခုလောက်ဝယ်လုပ်နေရမှာဒီ TRD ကုမ္ပဏီလည်းပါဝင်ပြီးစစ်အာဏာသိမ်းပြီးမှတော့ဒီကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံမှာစီးပွားရေးဆက်မလုပ်ကြဖို့ပြစ်မှတ်ထားဖိအားပေးခံလာနေရပါတယ်။မြန်မာစစ်တပ်အနေနဲ့ February 1ရက်နေ့ကအာဏာသိမ်းခဲ့ပြီးရွေးကောက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်ပါဝင်လူ900ထက်မနည်းထိန်းသိမ်းထားခဲ့တဲ့ပေါ်နိုင်ငံတကာကတန်ခတ်အရေးယူတာနဲ့တပိတ်မှောက်တာတွေကြဲကြဲပြန့်ပြန့်လှုပ်လာနေပါတယ်ခင်ဗျာမြန်မာနိုင်ငံကအာဏာသိမ်းမှုနဲ့ပတ်သက်လို့ပြည်ထိုင်နိုင်ငံရဲ့ပြစ်မှတ်ထားအရေးယူတဲ့စီရင်တယ်မှာဗိုလ်ချုပ်ကြီး3ဦးကိုထပ်ပြီးဖြည့်ဆွတ်လိုက်တဲ့အကြောင်းပြည်ထိုင်နိုင်ငံရဲ့ဝန်ကြီးကမနေ့ကကြေညာလိုက်ပါတယ
် We obviously appalled at the coup that's taken place by the military
မြန်မာနိုင်ငံမှာဆီယနာသိမ်းမှုပေါ်တုံ့လုံအံ့အားသိမ်းမိတယ်လို့ UK အနေနဲ့လူပုဂ္ဂိုလ်16ဦးပေါ်အရေးယူတန်ခတ်လိုက်တာဖြစ်ပြီးအဲ့ဒီစီရင်တယ်မှာနောက်ထပ်3ယောက်ကိုထပ်ဖြည့်လိုက်တာပါအဲ့ဒီအဲကနှစ်ယောက်ကအာနာသိမ့်မှုမှာပါဝင်တယ်လို့ဆနပြသူတွေကိုတိုက်ခိုက်တာမှာတာဝန်ရှိတဲ့ကာကွယ်ရေးနဲ့ပြည်ထောင်စုဝန်ကြီးဌာနကလူတွေဖြစ်ပါတယ်လို့ပြည်ထိုင်နိုင်ငံခြားရေးဝန်ကြီး Dominic Rapp ကပြင်သစ်နိုင်ငံပါရီမြို့တော်မှာမနေ့ကပြောခဲ့တာပါအရေးယူစီရင်တဲ့ထပ်ထည့်လိုက်သူ၃ယောက်ကတော့ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးမြထွန်းဦးပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစွတ်ထွန်းနဲ့ပြည်ထောင်စုဒုတိယဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတန်းလှိုင်လို့ဖြစ်တယ်လို့ Reuters သတင်းဌာနကဖော်ပြပါတယ်ကနေဒါနိုင်ငံကလည်းဗိုလ်ချုပ်မှုကြီးမင်းအောင်လိုက်ပါဝင်ထိတန်းဗိုလ်ချုပ်ကြီး၉ဦးကိုအရေးယူလိုက်တဲ့အကြောင်းတရက်ထဲမှာပဲကြေညာပါတယ်။နော်ဝေးနိုင်ငံကတော့2021ခုနှစ်အတွင်းမြန်မာဆိုရဖွဲ့စည်းတွေရဲ့ကျွမ်းကျင်မှုနဲ့စွမ်းဆောင်ရေးမြင့်တင်ရေးအတွက်ရထားတဲ့အကူအညီအမေရိကန်ဒေါ်လာ8,300,000ကျော်ပေးမဲ့အစီအစဉ်ကိုရဆိုင်းချလိုက်ပြီလို့မနေ့တရက်ထဲမှာပဲကြေညာပါတယ်။ဒီတော့တွင်မှာပဲအာနာသိန်းစစ်ကောင်းဆောင်တွေရဲ့အမိမဲစင်းတစ်ခုပြည့်စုံရေး EU ဥရောပသမဂ္ဂနိုင်ငံခြားရေးဌာနကိုEU ဖွဲ့ဝင်နိုင်ငံတွေကတောင်းဆိုလိုက်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဒီမိုကရေစီနည်းကြရွေးကောက်ထားတဲ့အစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့ပေါ် February 1ရက်နေ့ကစလို့ပြည်တွင်းပြည်ပတက်ကြွလှရှားသူတွေဟာစစ်ဗိုလ်ချုပ်တွေနဲ့ပတ်သက်ဆက်ဆံနေတဲ့လုပ်ငန်းတွေအားလုံးကိုရပ်ဆိုင်ဖို့နိုင်ငံခြားစီးပွားရေးလုပ်ငန်းကြီးတွေကိုတောင်းဆိုနေကြပါတယ်အခုကစစ်တပ်လက်ထက်ပြောင်းသွားပြီးပွင့်လင်းမြင်သာမှုမရှိတဲ့မြန်မာစစ်အုပ်ပိုင်းလုပ်ငန်းကြီးတွေကိုအဓိကပြစ်မှတ်ထားပြီး Justice for Myanmar အဖွဲ့ကနောက်ထပ်ဖိအားပေးသွားဖို့ရှိနေပါတယ်အချို့မြတ်များလာတဲ့ရေနံနဲ့သဘာဝတန်ခွေလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံထားကြတဲ့ Chevron နဲ့ Total ကုမ္ပဏီကြီးတွေပါဝင်နိုင်ငံတကာလုပ်ငန်းတွေအနေနဲ့မြန်မာဆိုရပိုင်းနဲ့ရေနံသဘာဝတန်ခွေလုပ်ငန်းဖက်ဆက်ဆောင်ရွက်နေတာကိုရက်ဆိုင်ဖို့ဒီအဖွဲ့ကတောင်းဆိုနေတာပါကြီးတွင်းပြည်ပလုပ်ငန်းရှင်တွေဟာမြန်မာပြည်တွင်းကလောင်စာလုပ်ငန်းတွေဆက်ပြီးလက်ပတ်နေကြမယ်ဆိုရင်ဒါဟာ2017မတိုင်ခင်ကအထိသူတို့လုပ်ခဲ့ကြသလိုပဲတနိုင်ငံလုံးစေုပ်ချုပ်ရေးအောက်မှာရှိနေတဲ့အချိန်တရားမဝင်တဲ့လူမဆန်တဲ့ဆိုရကိုထောက်ပံ့ပေးရကြနေပါလိမ့်မယ်လို့ Justice for Myanmar အဖွဲ့ကပြီးခဲ့တဲ့သတင်းဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။ပြည်သစ်နိုင်ငံက Total နဲ့ American အခြေစိုက် Chevron ရေနံနဲ့သဘာဝတန်ခွေကုမ္ပဏီကြီးတွေဟာမြန်မာနိုင်ငံကယတနာလို့ခေါ်တဲ့အကြီးဆုံးကမ်းလွန်သဘာဝတန်ခွေလုပ်ငန်းကွက်ကြီး၄ခုမှာရှယ်ယာအများဆုံးပိုင်ဆိုင်ထားကြပါတယ်။ Total ကုမ္ပဏီက38ရာခိုင်နှုန်းနဲ့ Chevron က28ရာခိုင်နှုန်းပိုင်ပါတယ်။မြန်မာရေနံသဘာဝတန်ခွေဌာန MOG ကလည်းဒီထဲမှာပါဝင်ပြီးရေနံလုပ်ငန်းတစ်ခုလုံးကိုထိန်းချုပ်ထားတာဖြစ်ပါတယ်ခင်ဗျာ
တောက်ကြနေညာဖက်နောက်ဆုံးရသတင်းတွေကိုမှတ်ခွာညို့နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ကြမှာပဲစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့လမ်းမော်ထွက်ဆန္ဒပြပွဲတွေဒီကနေ့ဆိုရင်ရက်သက်သက်နှစ်ပတ်ရှိသွားပါပြီဆန္ဒပြပွဲတွေအဓိကတွေ့ရတဲ့ရန်ကုန်မြို့မှာတော့လူမျိုးပေါင်းစုံဘာသာပေါင်းစုံနယ်ပယ်စုံကပုံစံမျိုးစုံနဲ့ပါဝင်လှုပ်ရှားနေတာပါကိုရိုင်းတွားရောက်တင်ယူထားတဲ့ VOA မြန်မာပိုင်းသတင်းထောက်စုစုကပြောပြထားပါတယ်
တရက်နေ့ကစပြီးအရတအစိုးရခေါင်းဆောင်တွေကိုဖမ်းဆီးထိန်သိမ်းပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်ကပ်ွက်တဲ့လမ်းပေါ်ထွက်ဆန္ဒပြတာတွေဟာ14ရက်ရှိလာပါပြီ။ဒီဆန့်ကျင်ရေးမှာကျောင်းသားလူငယ်တွေအလုသမားနဲ့အစိုးရဝန်ထမ်းတွေထင်ပေါ်ကျော်ကြားသူတွေနဲ့ဘာသာပေါင်းစုံတိုင်းရင်းသားလူမျိုးစုတွေလည်းပူးပေါင်းပါဝင်နေကြတာပါ။တရက်နှစ်ပတ်ကြာဆန္ဒပြပွဲတွေပေါ်ပေါက်နေချိန်မှာပဲလုံခြုံရေးတပ်ဖွဲ့တွေကိုလည်းအာဏာပိုင်တွေကတိုးမြှင့်ထားပါတယ်။ဒါပေမဲ့လည်းအာဏာပိုင်တွေမျက်စိရှေ့မှောက်ပါပဲငင်းငန်းတဲ့နီလန်းနဲ့ပုံစံမျိုးစုံဆန္ဒပြနေကြတာပါဆန္ဒပြတင်ငေတာတစ်ခုအဖြစ်လက်ပတ်ကျိုးနီတွေကိုချီထိုးပေးနေပြီးလူချင်းတဲ့သူရှိရင်အခမဲ့ဝင်ခါရင်ဆန္ဒပြလှုပ်ရှားမှုတွေမှာပါဝင်နေတဲ့မတ်ယမင်းခင်ကတော့သူ့လိုလူငယ်တွေရဲ့အနာဂတ်အတွက်အခုလိုလမ်းပေါ်ထွက်ဆန္ဒပြတာလို့ပြောပါတယ
်အခုလိုမျိုးမတရားကြီးသိပ်ပိုက်တာယူဘယ်သူမှလက်မခံနိုင်ဘူးလေညီမတို့လူငယ်တွေနဲ့ပူဆိုးတာပေါ့ညီမတို့မှာတက်လန်းတွေအများကြီးရှိတယ်ပါဆိုပြီးရင်ညီမတို့နောက်လာမယ့် generation သူတို့တွေကိုဘယ်လိုပြောရမလဲအရင်ခက်ကလူမျိုးမျိုးလုံးပိတ်ပြီးတော့မျိုးလုံးပိတ်တဲ့ခက်ကိုပြန်မရောက်စီချင်ဘူးညီမတို့ခက်တော့ဆိုလို့ရှိရင်အကြောင်းမဆိုရင်လည်းဒါမဲဒါပြေဆိုတဲ့ပုံစံမျိုးလေးရှိရလေညီမတို့ကအဲ့လိုခက်ကိုသူပြန်မရောက်စီချင်ဘူ
းဆန္ဒပြသူတွေကိုလုံခြုံရေးအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွင်းမဲ့ NGO ကိုကာကွယ်တဲ့အနေနဲ့ကားပြတ်ဟန်ဆောင်တာကားရည်ရင်တွေကိုအချိန်နှင်းနှင်းမောင်းတာလို့ပုံစံတင်တဲ့လှုပ်ရှားမှုတွေကိုလည်းဒီတစ်ပတ်ထဲမှာပဲစတွေ့ခဲ့ရပါတယ်ဒီလှုပ်ရှားမှုတွေကိုအာဏာပိုင်တွေကတံပြန်မှုပြင်ဆင်ခဲ့ပြီးနောက်မှာတော့လူကူးမြင်းများတွေကနေအုပ်စုဖွဲ့လမ်းကူတာမီးပွိုင်းထိန်မှဖနှက်ကျူးချီတာအိတ်ပေါက်နဲ့ကြက်သုံကောက်တာမျိုးတွေလိုတခြားပုံစံအသစ်တွေနဲ့လူငယ်တွေဥဆောင်လှုပ်ရှားတာတွေလည်းရှိလာပါတယ်။လမ်းပေါ်ထွက်လှုပ်ရှားမှုတွေတာမကဝန်ထမ်းတွေအလုံးမစင်းပဲအနုနေနဲ့အာဏာဖီဆန်ကြတဲ့လှုပ်ရှားမှုတွေကြောင့်ဗန်လုပ်ငန်းနဲ့ဆက်သွယ်ရေးလုပ်ငန်းအပါအဝင်လုပ်ငန်းတော်တော်များများလည်းရပ်ဆိုင်းနေပါတယ်။အာနာဖီဆိုင်ရေးစီရီယံလှုပ်ရှားမှုမှာပါဝင်ကြတဲ့အတွက်စောင်းဝင်နေရေးအခက်အခဲကြုံရမှာကိုတစ်ဖက်တလန်းကကူညီဖို့ကြိုးစားသူတွေလည်းရှိပါတယ်။လူပညာတက္ကသိုလ်ကျောင်းသူတို့ဖြစ်တဲ့မှတ်မြင်စုမြင့်ကတော့ဆန္ဒပြလှုပ်ရှားမှုမှာပါဝင်အခက်အခဲကြုံနေရတဲ့ဝန်ထမ်းတွေကိုထောက်ပံ့နိုင်အောင်အစားအသောက်ရောင်းရင်းရန်ပုံဝင်ရှာနေပါတယ
်။အဓိကတော့ဟိုဒီစစ်အာဏာရှင်စနစ်ကြံရှုံးသွားတဲ့အချိန်မှာတော့တိုက်ထုတ်ရမှာပဲဗောနော်အဆုံးဆုံးအထိ။ကျွန်တော်တို့လည်းတက်တအားနေပေါ့ဒီစီရီယံမှာတက်လန်းလူတန်းဖြစ်ဖို့တော့ပါဝင်မယ်။ပြီးတော့ပြီးရင်ဒီနံပါတ်
နိုင်ငံအနှံ့ဆန္ဒပြလှုပ်ရှားမှုတွေတရင်နှစ်ပတ်ကြာတဲ့အထိအရှင်ရော့မသွားသေးတာကြောင့်အာဏာပိုင်တွေကနှိမ်နင်းမှုဖမ်းဆီးအရေးယူဖို့ကြိုးပမ်းတာတွေလည်းရှိနေပါတယ်။ဒီလိုစိန်ခေါ်မှုတွေရှိနေပေမဲ့လည်းအောင်မြင်တဲ့အထိစူးစမ်းသွားဖို့ရည်ရွယ်ထားတယ်လို့လည်းရန်ကုန်မြို့ကဆန္ဒပြလူငယ်တအုပ်ဖြစ်တဲ့ကိုကျော်စင်တန်းကပြောပါတယ
်။နောက်အခုဆိုရင်ဒါစစ်စိုးရအောင်ဆန့်ကျင်နေတာအပြင်ကိုဆက်ပြီးဆန့်ကျင်နေတာကျွန်တော်နှစ်ပတ်ရှိပေါ့နော်။ကျွန်တော်လူငယ်တွေရာလည်းမျိုးပြုံးစုံနဲ့ချင်းမျိုးဒီစစ်ဆိုးရအောင်ကျွန်တော်တော်လန်တန်းကျင်သွားမှာဖြစ်ပါလေ။ဟုတ်ကဲ့။ကျွန်တော်စစ်ဆိုးရလည်းကြာဆုံးပါစေ။ဒီအာသာချင်းစီစီကြီးလည်းကြာဆုံးပါစေ။ကျွန်တော်အဲ့အတွက်ဘယ်လိုပဲဖြစ်ဖြစ်မျိုးပေါင်းစုံနဲ့တော်လန်သွားမှာဖြစ်ပါလေ။ဆက်ကျင်သွားမှာဖြစ်ပါလေ။ဟုတ်ကဲ့
။ရန်ကုန်မန္တလေးနေပြီးတော့အပါအဝင်မြန်မာနိုင်ငံတွေရာအနှံ့မှာဒီကနေ့လဲဆန္ဒပြဝေတွေဆက်လက်ဖြစ်ပွားနေချိန်ဆန္ဒပြလှုပ်ရှားသူတွေကိုဖမ်းဆီးတာဝန်ဟန်းထုတ်တာတွေရှိနေပါတယ်။ငင်းညံစွာဆန္ဒပြသူတွေကိုဖမ်းဆီးအရေးယူတာအင်အားသုံးတာတွေမလုပ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ကတတိပေးနေသလိုအာဏာသိမ်းလိုက်တဲ့လုပ်ရက်အပေါ်အရေးယူတန်ခတ်မှုတွေချမှတ်တဲ့နိုင်ငံတွေလည်းတိုးလာနေပါတယ်ရှင်
စစ်စစ်တင်ပြတော်တော်ပါရှင်ခုတော့ရန်ကုန်ကဆန္ဒပြပွဲတွေနောက်တစ်ပုတ်ဆက်ပါအောင်မယ်စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ရန်ကုန်မြို့ကဆန္ဒပြပွဲတွေမှာထောင်တောင်းချီတဲ့ကျောင်းဆရာဆရာမတွေလည်းပါဝင်လာပါတယ်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ရန်ကုန်မြို့ကတတိယနှစ်ပတ်ကျော်ကြာဆန္ဒပြလှုပ်ရှားမှုတွေမှာပညာရေးဝန်ထမ်းတွေပူးပေါင်းပါဝင်လာတဲ့အကြောင်းကိုတော့ VOA မြန်မာပိုင်းတတင်းထောက်ကုဇော်ထက်ကတင်ပြထားပါတယ်
။ဆန္ဒပြပွဲတွေကြောင်းလုံခြုံရေးတပ်ဖွဲ့တွေတိုးမြှင့်ချထားပေမဲ့ရန်ကုန်မြို့မှာဆန္ဒပြလှုပ်ရှားမှုတွေအားကောင်းနေစေဖြစ်ပြီးအခုဆိုရင်ပညာရေးဝန်ထမ်းတွေလည်းလမ်းမော်ထွက်ဆန္ဒပြပွဲတွေမှာပါဝင်လာကြတာပါ။ရန်ကုန်မြို့အချက်အချာနေရာတွေကိုချီတက်ဆန္ဒပြရဲ့လှုပ်ရှားမှုမှာအခြေခံပညာကျောင်းဆရာဆရာမတွေထောင်တောင်းချီပူပေါင်းပါဝင်ခဲ့ကြတာလို့လဲဥဆောင်လှုပ်ရှားသူတဦးဖြစ်တဲ့ဆရာဦးစိုးသူရာကျော်က VOA ကိုပြောပါတယ်
။ဒေသတွေကတော့ရန်ကုန်တိုင်းတစ်တိုင်းလုံးမှာရှိတဲ့ဆရာဆရာမတွေပါမယ်။၃000ဝန်းကျင်ရှိတယ
်။စစ်တပ်အာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့ဝန်ထမ်းတွေအလုံးမစင်ပဲအမှုနီးနဲ့အာဏာဖီဆန်ကြဖို့လမ်းမထွက်ဆန္ဒပြကြဖို့လှုံ့ဆော်မှုတွေရှိခဲ့ပြီးနောက်ဆန္ဒပြလှုပ်ရှားမှုတွေလည်းအားကောင်းလာခဲ့ရပါ။အခြေခံပညာရေးလှုပ်သားများတမကပြောရေးဆိုခွင့်ရှိသူတဦးလည်းဖြစ်တဲ့ဦးစိုးသူရာကျော်ကတော့လူတုလှုပ်ရှားမှုတွေအောင်မြင်တဲ့အထိပူးပေါင်းပါဝင်သွားဖို့ရည်ရွယ်ထားရလို့ပြောပါတယ
်။ကျွန်တော်တို့ကတော့ရှင်းတယ်။ကျွန်တော်တို့ဆက်အနာရှင်စနစ်ကိုကျွန်တော်တို့ဘယ်သူမှလုံးမရှိဘူး။ပြည်သူတွေလည်းလုံးမရှိဘူးကျွန်တော်တို့လည်းလုံးမရှိဘူး။ကျွန်တော်တို့ဒီပြည်သူနဲ့တသားတည်းရပ်တည်နေတာဖြစ်တယ်။ဒါကြောင့်မို့လို့ပြည်သူဆန္ဒတွေကျွန်တော်တို့ဆန္ဒဖြစ်တယ်။ဆက်အနာရှင်စနစ်လုံးဝပြုတ်ချသွားတဲ့ဒီကျွန်တော်တို့ကတိုက်ပွဲဝင်သွားမှာဖြစ်တယ်
။ရ ရွေးကောက်ပွဲလုပ်ငန်းစဉ်အားနည်းချက်တွေကိုဖြည့်ရှင်းဖို့ပြတ်ကွက်ခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့အရသာအစိုးရဖယ်ရှားခဲ့တဲ့တပ်မတော်ရဲ့လုံရပေါ်စာညင်ကန့်ကွက်သူတွေထဲမှာတော့ပညာရေးဝန်ထမ်းတွေအပါအဝင်ပြည်သူဝန်ထမ်းတွေလုံတမားတွေလည်းပါဝင်နေကြတာပါပညာရေးဝန်ထမ်းတွေရဲ့လှုပ်ရှားမှုမှာပူးပေါင်းပါဝင်ခဲ့တဲ့တရားလွှတ်တော်ရှင်တွေဦးထေကလည်းNLD အမျိုးသားဒီမိုကရေစ ရန်ကုန်မြို့ကဆန္ဒပြသူတွေအဓိကစုဝေးရနေရာဖြစ်တဲ့လှဲရန်မြင်းနီကုန်းစုလီဒီနေရာတွေမှာမကြသေးခင်အားစားလို့လုံခြုံရေးတပ်ဖွဲ့တွေတုံ့ပြန်ထားပေမဲ့ဝန်ထမ်းတွေအပါအဝင်လူသားစားအလွာအသီးတီးကဆန္ဒပြနေကြတာပါဆန္ဒပြလှုပ်ရှားမှုတွေနဲ့အလုံးမစင်ပဲအာဏာဖီဆန်တဲ့လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုအာဏာပိုင်တွေကဖမ်းဆီးအရေးယူတာဖိအားပေးရရရှိနေချိန်မှာပဲလုံခြုံရေးတပ်ဖွဲ့ဝင်တချို့အပါအဝင်မြန်မာနိုင်ငံအဝန်ကလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်လာသူတွေလည်းရှိနေပါတယ်ကျွန်တော်ကတော့ဇောထပ်ပါရန်ကုန်ကသတင်းပေးပို့လိုက်တာပ
ါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့ကချင်ပြည်နယ်မြစ်ကြီးနားဖက်ကဆန္ဒပြပွဲအကြောင်းတင်ပြပါမယ်စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြတဲ့လှုပ်ရှားမှုတွေနေ့ရက်အနံပေါပေါနေချိန်မှာပဲအာဏာပိုင်တွေကအင်အားသုံးနှိမ်နင်းတာတွေလည်းရှိနေပါတယ်ကချင်ပြည်နယ်မြို့တော်မြစ်ကြီးနားမှာဆိုရင်လည်းဒီကနေ့အစောပိုင်းကဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးနှိမ်နင်းခဲ့တာပါအပြည့်အစုံကိုတော့ကိုတက်နိုင်ကပြောပြထားပါတယ်
ရင်းချမ်းစွာဆန္ဒပြသူတွေကိုအင်အားသုံးနိုင်နေတာတွေမလို့ဖို့နိုင်ငံတကာကသတိပေးနေတဲ့ကြားကပဲဆန္ဒပြပွဲတွေကိုနိုင်နေတာဖန်ဆီးတာတွေရှိနေတာပါမြစ်ကြီးနားမြို့မှာဆိုရင်လည်းရင်းချမ်းချမ်းဆန္ဒပြနေတဲ့သူတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းတာခံခဲ့ရတယ်လို့ကိုယ်တိုင်ကြုံခဲ့ရသူတဦးကဘူရော်ရဲကိုပြောပါတယ
်သူ့ရဲ့ခါမှာကျွန်တော်တို့ကဲဟုတ်ပြီသူတို့လာပြီဆိုတော့ကိုယ်လည်းရင်းချမ်းစွာနဲ့ထိုင်ကြီးရောဟိုထိုင်တိတ်လုံးမယ်ဆိုတော့ကျွန်တော်တို့ထိုင်တဲ့အခါမှာသူတို့ကလေးကွာရင်းနဲ့ပြစ်ပြီးတော့အဲ့လိုမျိုးဖိအားနဲ့အတကုံလိုက်တော့ကျွန်တော်တို့အကုန်လုံးဖြိုခွင်းပြီးတော့ဟိုပြေးရေပေါ့နော်ပြေးရတယ်ပြီးရအခါမှာသူတို့ကဘခုတ်ဟိုင်းနေလဲဖြစ်တယ
်မြေကြီးနားမျိုးမျိုးမစေးဒီမှာလေကျောင်းဆရာမနှုတ်ဦးပါဝင်ဆန္ဒပြသူတချို့ကိုအာဏာပိုင်တွေကဖမ်းဆီးတော့ကြောင်းတချင်းပြည်နယ်ကငင်းချမ်းရေးကျိုးဆောင်ဖွဲ့ PCG တာဝန်ရှိသူဦးလမိုင်းကွန်ကြာကပြောပါတယ
်ဒီနေ့ဆန္ဒထုတ်ပေါ်တဲ့ဆက်မကလေးလူမှုငယ်တွေဆက်မတွေပေါ့လေသူတို့အယောက်73ယောက်ဟိုခဏထိန်းသိမ်းထားတာသိရတယ်ဗျအဲ့ပေါ်အခုကတော့ပုံမှန်144ပုံမှန်အတိုင်းပေါ့လေည8မိနစ်4နာရီဟဲ့ပေါ့နောက်ပြီး9ရက်ထက်ပုံမစိုးရဆိုတော့ထုတ်ပြန်ချက်ပေါ်မှာပါဠိစ်တို့ရဲ့လူစုလူဝေးနဲ့အဲ့လိုမျိုးဆန္ဒထုတ်ပေါ်တဲ့ပုံမှန်တို့ဖြူခွင်းတဲ့တဘောပါပဲဖြူခွင်းတော့ဘော်ဒင်းပေါ့ဖြူခွင်းဒီမှာတို့ဖမ်းတာပေါ့လေနည်းနည်းနားမထောင်တဲ့လူတော့ဖမ်းနေဆိုတဲ့တဘောပေါ့အဲဒီမှာတော့ကျွန်တော်သိရတယ်ကတော့ဟိုစပြီးမှဘာဒီမှာထပ်ဖို့အတွက်လုပ်နေတဲ့အချိန်မှာအဲစပ်ဖမ်းဖမ်းတဲ့ပုံစံမျိုးဖြစ်တယ်လေအဲ့ဒါဆိုတော့လမ်းပေါ်မှာတိတ်ပြီးမှလည်းလူတိတ်ဟိုတနေ့ရလူပေါ့ဘူးအုံကြီးနဲ့တော့မတွေ့ရတော့ဘူးအဲ့ဒီစပ်ထွက်မဲ့အချိန်မှာကဘာဖြစ်ခွင့်နေတဲ့အခါကျတော့ငါတို့ခေါ်တဲ့လူကနည်းနည်းလေးနေသွားတယ်ပေါ့လေ
မြစ်ကြီးနားမျိုးအရှက်ရှာနေရာတွေကဆန္ဒပြလှုပ်ရှားမှုတွေတွင်ဖမ်းဆီးခံရသူတွေရှိပေမဲ့ရှင်းနေကိုတော့တိတိကျကျမသိရဘူးလို့လေဒေသခံမျိုးသမီးတူကပြောပါတယ်
မြစ်နာဘူရာကြီးဝင်းကျင်ဘူရာကြီးနဲ့လည်းနီးရတယ်ဒီဒီနဲ့လည်းနီးရရှင်အဲနာတဝိုက်မှာဖြစ်တာဒီမြစ်နာမြို့မှာကြီးကြီးပေါ့နော်ဟုတ်အဲနီးနာတဝိုက်မှာဖြစ်တာရှင်မနေ့ကဖန်ခံရတဲ့အထဲမှာတော့ကျောင်းဆရာမပေါ့နော်ဆရာမနေ့ရောက်တော့ပါတယ်ရှင်ဒီအခုနေ့လည်းဟိုဟာလောက်မှာပြန်ဖန်ခံရဒီဖြိုခွင်းခံရတဲ့7ယောက်ကတော့ဟိုဘဒူဘယ်ဝါရီလို့တော့ညီမတို့ပြည်ပြည်ကြကြမသိရဘူးပေါ့နော်
အနာသိမ်းပြီးနောက်ပိုင်းမြေကြီးနားမြို့မှာစန္ဒပြပွေးတဲ့အင်အားသုံးနိုင်နေခံရတာဟာဒုတိယကျင်းလေးဖြစ်ပါတယ်ပြီးခဲ့တဲ့ဒလင်းကွနေနေတုံးကလည်းဆက်မှုဆောင်ရကွက်ကဒါအပိဆက်ယုံဝမ်းမှာစန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်လူစုခွေခဲ့တာကြောင့်ထိခိုက်ဒဏ်ရာသူတွေလည်းရှိခဲ့ပါတယ်အနာဘယ်နဲ့ကအင်အားသုံးနိုင်နေပေမဲ့လည်းစန္ဒပြသူတွေကတော့လှုပ်ရှားမှုတွေဆက်လုပ်ဖို့ရည်ရွယ်ထားကြပါတယ
်ကျွန်တော်တို့ဒီလိုဖြိုခွင်းလေရတဲ့နည်းနဲ့ဒပိတ်ကိုဟိုကျွန်တော်တို့ဟိုလုပ်နေပါတယ်အခုဆိုလို့ရှိရင်ဒီငင်းချမ်းစွာဆန္ဒပြတဲ့ဟာတွေခိုင်တပိတ်တွေလုံးလုံးမရတဲ့အခြေအနေမှာအခုကျွန်တော်တို့ညီကြီးနားမှာဆိုရင်ဆိုင်ကယ်တွေနဲ့ရအောင်တပိတ်စစ်တောင်းကိုဖက်နေပါတယ်ဒီလိုပျောက်ပျောက်ကြားပုံစံပေါ့နော
်ဟုတ်
ကဲ့ရလိုက်ဒီကဲရလိုက်ရင်
ซูมิสลาซูมิสลาโกสังเกรีเนี่ยအခုအချိန်ထိစန္ဒထုတ်ပေါ်နေတဲ့ဒီအာနာရှင်အတိုးရကိုအလုံးရှိတဲ့ဆင့်တင်တဲ့ဟာဒီကိုရတဲ့ဘက်ကနေရတယ်လို့တော့ထုတ်ခေါက်ပြီးတော့စန္ဒပြနေရတဲ့ဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်ဒီအရာကိုကလုံးဝသွန်းလိုက်ရတဲ့အရာပေါ့နော်ဒီမတရားမှုကိုလုံးဝသွန်းလိုက်ရတဲ့အရာဖြစ်ပါတယ်ပေါ့ဟုတ
်စန္ဒပြသူတွေရဲ့ခွင့်ရေးကိုလေဆာပေါ်အင်အားသုံးနိုင်နေတာတွေမလို့ဘူးကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝန်ကတတိပိနေရှင်ပါပဲနိုင်နေမှုတွေနဲ့ဖန်ဆီးမှုတွေဆက်လုပ်နေတာပါရခိုင်ပြည်နယ်အမ်းမြို့နယ်မှာလည်းမကြသေးခင်ရက်တွေကစန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နေပြီးဖမ်းဆီးခံရသူ၁၀ယောက်ထက်မနည်းရှိနေတယ်လို့မိသားစုဝင်တွေနဲ့နှိစပ်သူတွေကပြောပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံကတော့အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးရေးယူခံရသူ921ယောက်နဲ့ထိန်းသိမ်းခံထားရသူ489ယောက်ရှိကြောင်းမနေ့တုန်းကပဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုသက်နိုင်သတင်းပေးပို့သွားတာပါရှင်။အခုတော့နေပြည်တော်ဆန္ဒပြပွဲမှာတနက်ထိမှန်ပြီးတော့မမြတ်သွဲ့ခိုင်ကွယ်လွန်သွားတာနဲ့ပတ်သက်ပြီးတော့မမေခသတင်းပေးပို့ထားတာကိုဆက်ပြီးတော့နားဆင်နိုင်ပါပြီ
။နေပြည်တော်ကဆန္ဒပြပွဲကိုရဲတပ်ဖွဲ့ကပစ်ခတ်နှိမ်နင်းရာကတနက်ဒဏ်ရာရခဲ့ခြင်းကဆလို့တတိပြန်မရတော့ပဲအသက်ရှူဆက်အကူနဲ့ဆရာဝန်တွေကကုသဖို့ကြိုးစားခဲ့ပေမဲ့နောက်ဆုံးမှလက်လျှော့ခဲ့ရတာပါ။နေပြည်တော်ကတင်တထောင်ဆေးရုံမှာပဲဒီနေ့မွန်မလွဲခင်အချိန်မှာကွယ်လွန်ခဲ့တာလို့လေအမဖြစ်သူမမြသတို့ຫນွေခပုံပုံကပြောပါတယ
်ဟုတ်သူကအရင်နေ့တွေကအချိန်တွေကတဖြည်းဖြည်းဆိုးလာတယ်ပေါ့နော်ဒီနေ့အဲ့ဒီ17နာရီကြာကြာလောက်မှာပဲသူဆုံးသွားတာပါချောင်းတော့တနင်္ဂနွေနေ့တကြုံမှာ
မမြတွဲ့ခိုင်ဟာဥကောင်းညာဘက်ချမ်းကနေဖောက်ဝင်ခဲ့တဲ့ကြီးစံတန်ရာကြောင့်အုံနောက်အပြင်းထန်ပျက်စီးသွားပြီးကြည်စံအပိုင်းအဆဟာလဲအုံနောက်အတွင်းပိုင်းမှာနစ်မြုပ်နေတယ်လို့ဆရာဝန်တွေကပြောပါတယ်။အာနာတိန်နာကိုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုအတွင်းပထမဆုံးတေဆုံးမှုလဲဖြစ်ခဲ့တဲ့မမြတွဲ့ခိုင်ကိုတော့ရန်ကုန်မြို့ကဆန္ဒပြပွဲတွေမှာလဲအမတ်တရဂုံပြူခဲ့ကြပါတယ်။ညမဖြစ်သူဆုံးရှုံးခဲ့ရပေမဲ့လဲလူမှုလှုပ်ရှားမှုတွေအောင်မြင်စေချင်တယ်လို့အမဖြစ်သူမမြတိုးတွေကပြောပါတယ
်။ဒီဟာကိုအောင်မြင်တဲ့အောင်မြင်လာတဲ့အထိအကောင်လုံးပါဝင်ပေးကြပါအောင်လို့
စစ်အုပ်ချုပ်ရေးကောင်စီကပထမဆုံးအကြိမ်ဖြစ်နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတော့လုံခြုံရေးတပ်ဖွဲ့တွေကိုဆန္ဒပြသူတွေကတိုက်ခိုက်ခဲ့တာကိုလက်တုံပြန်ချိန်မှာမမြတွဲ့တွဲ့ခိုင်တနက်ထိမှန်ခဲ့တာဖြစ်ကြောင်းပြောခွင့်ရသူကပြောဆိုခဲ့ပါတယ်နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူးဖေရိုဗာဆန်ကတော့တည်ဆုံမှုအတွက်ရဲတပ်ဖွဲ့မှတာဝန်ရှိကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါရဲတပ်ဖွဲ့နဲ့ခက်လန်းလန်းမှရှိနေတဲ့မမြတွဲ့ခိုင်ဟာလက်ထဲမှာလည်းတစုံတရာမရှိပဲနောက်ပြန်လှည့်ချိန်မှာပြစ်ခတ်ခံရတာကိုဗီဒီယိုမှတ်တမ်းမှတွေ့ရတဲ့ရဲတပ်ဖွဲ့ရဲ့လုပ်ရက်ဟာလက်ခံနိုင်စရာမရှိကြောင်းနဲ့စုံစမ်းစစ်ဆေးဖို့ကိုလည်းတောင်းဆိုထားပါတယ်ရှင်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOE American အသံရဲ့တောက်ကြနေညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 2425နဲ့30နှစ်တို့ကနေဖန်ယူနာဆက်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားတော့မှာပါအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးချင်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းသတင်းမီဒီယာသမားတွေရဲ့လှုပ်လှက်စွာသတင်းရယူခွင့်နဲ့သတင်းသမားတွေရဲ့လုံခြုံရေးတိတိတသားချင်းချောက်ခံလာရနေပြီးမြန်မာသတင်းမီဒီယာကောင်စီဟာလည်းစစ်အုပ်ချုပ်ရေးကောင်စီရဲ့လက်ကင်တို့ဖြစ်လာမဲ့အလားအလာတွေတွေ့လာနေရတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်အဖြစ်ကနေလောလောလတ်လတ်နှုတ်ထွက်လိုက်တဲ့မဝေမသိန်းကပြောပါတယ်မဝေမသိန်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူတွေကတင်ဆက်ထားပါတယ်ရှင
် There's a path we must choose sometime Gotta stand up and fight sometime
ဟ
ဝိမာတရေအခုလိုအခြေပြေမြင်မြန်ခွင့်ပေးတာကျေးဇူးများကြီးတင်ပါတယ်အခုဆိုရင်ဒါမြန်မာနိုင်ငံတဝက်မှာဆေးအုပ်ချုပ်ရေးကိုဆန့်ကျင်တဲ့လမ်းမထွက်ဆန္ဒပြပွဲပြီးတော့အားကောင်းလာနေတယ်လို့ဒီဆေးအုပ်ချုပ်မှုနဲ့ပူပေါင်းဆောင်ရွက်တာတွေမလုပ်နိုင်ဘူးလို့ဆိုပြီးတော့ဒါအစိုးရဌာနတွေကဝန်ထမ်းတွေကလည်းအလုံးမသွားဘဲနဲ့အာနာဖီဆန်နဲ့ CDM လှုပ်ရှားမှုတွေပို့ပြီးတော့အားကောင်းလာနေတဲ့အချိန်ပေါ့နော်တစ်ချိန်တည်းမှာလည်းဒီမဝေမာတိန်တို့လိုသတင်းမီဒီယာသမားတွေထဲမှာဆိုရင်လည်းအာနာသိန်းတာကိုဆန့်ကျင်ကက်ကွက်မှုတွေကိုပြလာကြတာတွေရှိပါတယ်အခုဆိုရင်ဒါမြန်မာနိုင်ငံသတင်းမီဒီယာကောင်စီတွေကဆိုရင်ကောင်စီဝင်တချို့နှုတ်ထွက်တယ်လို့ကြားရတယ်မဝေမာတိန်ကိုယ်တိုင်လည်းဒီကောင်စီဝင်အဖြစ်ကနေပြီးတော့နှုတ်ထွက်စာတင်ထားတယ်လို့သိရပါတယ်ဆိုတော့အဲ့ဒီအခြေအနေလေးကိုအရင်ဆုံးနည်းနည်းလောက်ရှင်းပြပေးပါဥပမာဘလို့အခြေအနေတွေကြောင့်ဘာကြောင့်နှုတ်ထွက်ခဲ့တာပါလေ
ထွက်တာကကျွန်တော်ကိုယ်တိုင်ကလည်းဒီပါလေအာနာသိန်းတော်ကိုလက်မခံမကြိုက်ဘူးနောက်တော့ဟိုကျွန်တော်တို့အနေနဲ့ဒီကောင်စီကဘာလုံးနိုင်မလဲပေါ့နော်ကောင်စီကဥပဒေအခွင့်အရေးကကျွန်တော်ဘာလုံးနိုင်မလဲဆိုတဲ့အမှားဟိုကြည့်တဲ့အခါမှာလည်းဟိုအရှိမှာတော့ကျွန်မရဲ့စိတ်မှာကသတင်းသမားတွေအကြိမ်ကြီးများဖန်ဆီးခံရတာပြိနေခံရတာရိုင်းနေခံရတာသတင်းသမားတွေအခွင့်အရေးတွေဆုံးချုံးတာအဲ့ဒါလည်းလက်ခွတ်တက်ထိပါလာရင်ကျမအနေနဲ့ကောင်စီရဲ့ဥပဒေရပေးထားတဲ့ပါဝါအရကျမတို့ကလောက်ပိုင်ခွဲဆိုနည်းနည်းရှိခဲ့ရဆိုတော့ကျမတို့ကအဲ့မှာဟိုအကွင်းစည်းတွေကနေကျမတို့လုံးလို့ရမယ်ဆိုရည်ရကျွန်တော်ကစောင့်စောင့်ကြည့်နေတာပေါ့ဒါပေမဲ့ပေါ့လက်ရှိဒီအနာသိန်းအစိုးရကနေပြီးတော့ပြန်ကြားရေးစာပို့တယ်ကျမတို့ဒီပြည်မီယာတွေကိုပေါ့ဒီစီးနှုတ်ဝတ်တွေထိန်းချောင်းပေးဖို့ဆိုတဲ့ဟာမျိုးစာပို့တာမျိုးရှိခဲ့တယ်နောက်တစ်ခုကဒီမင်းအောင်နိုင်ကနေပြီးတော့ဒီပြည်မီယာကောင်စီကိုတွန်းမနိုင်အဖြစ်အနေနဲ့တို့အနေနဲ့ဟိုသဘောထားတယ်ပြီးရင်လည်းကောင်စီကနေတစ်ဆင့်တဲ့မီဒီယာသမားတွေရဲ့ကျင့်ဝတ်တွေကိုထိန်းချောင်းသွားမယ်ဆိုတဲ့ဟာမျိုးပြောတဲ့ဟာမှာသမားအနေနဲ့လက်မခံနိုင်ဘူးကောင်စီအနေနဲ့ရည်တည်ချက်ကစစ်ကြတာရည်တည်ဖို့လိုတယ်နောက်တော့တည်နှသမားတွေရဲ့ဘယ်လိုအချက်တွေကိုပဲကျွန်တော်တို့ကလုပ်နေမယ်ဘယ်လိုအရာတွေကိုကျွန်တော်ပေါ်ဆောင်ချက်မရှိဘူးဆိုတဲ့ဟာမျိုးလည်းကျွန်မကအကောင်စီရဲ့သဘောထားရည်တည်ချက်ကိုပြည့်ပြတ်တာသိချင်တယ်အဲ့လိုအတွက်လည်းရှေ့ရည်တည်မှာကျွန်မကောင်စီကိုကောင်စီရည်တည်ချက်ကဘာလဲဆိုတော့ကျွန်မစာနဲ့ကောင်စီဝင်တွေအကုန်လုံးမေးရတယ်ဒါပေမဲ့အဲ့ပုံမှာတစုံတရာဖြေကြားတာမျိုးပေါ့နော်ဒီအများဆိုဖြေကြားတာမျိုးမရှိဘူးဆိုတော့ကောင်စီရည်တည်ချက်ကိုရှင်းရှင်းလင်းလင်းမဖြစ်သေးဘူးလို့ကျွန်မအနေနဲ့လုံလောက်တဲ့ရည်တည်ချက်မျိုးမရှိဘူးလို့ကျွန်မနားလဲတယ်အဲ့တော့ရှေ့ဆက်မှာလည်းတရင်သမားတွေရဲ့လုံခြုံရေးကိုပြစ်စေ၊တရင်ရိုက်ပိုင်ခွင့်နဲ့ပတ်သက်ပြီးပြစ်စေ။ရှေ့ဆက်မှာလည်းကျမတို့ကကောင်စီဝင်တဦးအနေနဲ့တော့ကျမတို့ကကုညီနိုင်ခွင့်အခွင့်အလမ်းဆိုတာမရှိနိုင်ဘူး။အဲ့ဒါကြောင့်မို့ကျမအများဆုံးအခုဒီလှုပ်ထွက်ဖို့ဆိုတာကျမပုံပြီးခရတော့မှဆုံးဖြတ်လိုက်တာပေါ့နော်မ
။ဆိုတော့မဝင်မတင်ရတော့အခုဒီကောင်စီကနေပြီးတော့နှုတ်ထွက်စာတင်ထားတယ်။ဆိုတော့တခြားကို့လိုပဲအယူဆရှိပြီးတော့နှုတ်ထွက်သူတွေရောရှိပါသလားရှင့်။ပြီးတော့ဒီပုတ်ထူးနေတုန်းကလည်းဒီသတင်းမီဒီယာကောင်စီမှာစုံညီစည်းဝေးလုပ်တယ်လို့ကြားရပါတယ်။ဒီစည်းဝေးကရောအခုကိစ္စနဲ့ဆိုင်ပါသလားမဝေမာတိန်ရောဒီစည်းဝေးကိုတက်ဖြစ်ခဲ့ပါလားရှင
့်။တက်တယ်အမဟိုဟာစုံညီအစည်းဝေးပေါ့စုံညီအရေးပေါ့အစည်းဝေးလုပ်တယ်။လုပ်ပြီးတော့အဓိကတော့ဟိုပါဒီကောင်စီဝင်တွေအားလုံးရဲ့သဘောထားမိရပေါ့နော်တူချင်းသဘောထားပေါ့နော်။အဲ့ဒီမှာတော့အပြန်အလှန်တူချင်းဘာကြောင့်အရှိတ်နဲ့ဘာကြောင့်ထပ်မယ်ဆိုတဲ့ဟာပေါ့နော်။တူချင်းပြောကြရပေါ့။ပြောကြရရင်လည်းအားလုံးရဲ့သဘောထားရရှိပြီးတော့တချို့လည်းသတိကောင်းစီမှာရှိနေတဲ့လူရှိမယ်အမှထွက်လိုက်တဲ့လူတွေလည်းရှိတယ်ပေါ့နော်ဟိုတစုံတစ်ခုထပ်ပြီးတော့အဲ့ဒါပေါ်မှာဆုံးဖြတ်တာပါညာတော့မရှိအဲ့ထဲမှာတော့ဟိုဒီစီးဝေးမှာတော့ထွက်ကြမယ်ဆိုတဲ့ဟာလှုပ်အားဖြင့်တရားဝင်ပြောကြတယ်ပေါ့နော်ပြောကြတယ်အမှစုစုပေါင်းတော့အခုဒီမှာဒီကတော့ဒီ14ရောက်ပေါ့နော်ထွက်လိုက်တာပေါ့နော
်နှုတ်အားဖြင့်ထွက်မယ်ပြောကြတယ်ဆိုတော့ဒီနောက်ပိုင်းတရားဝင်ထွက်စာတင်တဲ့အပိုင်းတော့ရှိအောင်ပါပေါ့နော
်အခုလောလောဆယ်ဒီနေ့ချင်းဒီမှာတည်တာတော့5ဦးရှိတယ်ပေါ့နော်တိုင်းရိုက်သူရဲ့ဟိုအဖွဲ့စည်းပေါ့နော်အောက်စီရုံးအဖွဲ့ကိုဟိုတခြားနည်းလမ်းတွေနဲ့ပြေးပို့တာမျိုးရှိရဲမရှိကြတော့ကျွန်မသိတာအဲ့ဒါမသိကျွန်မသိတာတော့လောလောဆယ်တရားဝင်စာနဲ့ဟိုအကြောင်းကြားပြီးပြေးပို့ထားတော့5ဦးရှိတယ်ပေါ့နော
်ဒါကတရားဝင်စာတင်ထားတဲ့သူတွေပေါ့နော်ဆိုတော့စစကပြောတဲ့ဒီနှုတ်အားဖြင့်နှုတ်ထွက်မယ်လို့ပြောထားတဲ့သူတွေအရေးအတွက်ရဆိုရင်ကတော့ဒါကကောင်စီဝင်အများစုနှုတ်ထွက်တဲ့သဘောပေါ့နော်
စုစုပေါင်းကျွန်တော်က26ယောက်ပေါ့နော်30မှာကြပြာအစုခွဲရတယောက်ကအစားတွေကမပါဘူးနောက်တယောက်ကမတူစာပေါ့နော်မတူစာထွက်သွားပြီးပြီအရင်နဲ့ထွက်သွားပြီးပြီဆိုတော့28ယောက်ကျန်တယ်28ယောက်ကအနောက်တော့ဟိုသေဆုံးသွားတဲ့2ယောက်ရှိပေါ့နော်ဒေါက်တာမြင့်မောင်မောင်နဲ့ကောင်စီဝင်နဲ့နောက်တော့အခက်ဦးဝန်းကြီးရှိတယ်ဆိုတော့အဲ့ဒါဆိုစုစုပေါင်းကျန်တာ26ယောက်ပေါ့26ယောက်မှာအခုပေါ့ထွက်မယ်ဆိုပြီးတော့လှုပ်အားဖြင့်ဒီမှာဆင်းနေကြတယ်ဟိုတချို့လဲစာတွေတင်ပြီးပေါ့နော်အဲ့ဟာကအခု14ယောက်လောက်ရှိရဲဆိုတော့အဲ့မှာလေညာနေဆိုကျန်တဲ့ဟာတော့ဒီမှာထနေဟို12ယောက်လောက်ပေါ့ကျန်တဲ့လူတွေကတချို့အစည်းအဝေးလဲဒီနေ့မပါကြဘူးပေါ့နော်တချို့လူတွေမပါကြတော့အဲ့လူတွေတဘောထားတော့ဒီနေ့မှမဆွေးနွေးဖြစ်ဘူးပေါ့ဟုတ်အများစုကတော့လက်ရှိဒီအာနာလိန်ကောင်စီနဲ့ပေါ့နော်ဆက်ပြီးတော့မလုံချင်တာတင်းသမားတွေရဲ့အခွင့်အရေးကိုဆက်ပြီးတော့လုံနိုင်မဲ့အမျိုးပေါ့နော်မမြင်တော့တဲ့အတွက်ဆက်ပြီးမလုံနိုင်တော့ဘူးဆိုလို့ပြောထွက်တယ်ပေါ့နော်
ဒီလိုနှုတ်ထွက်တဲ့သူတွေရှိတယ်လို့ဆက်ပြီးတော့ကြံနေမဲ့သူတွေကလည်းရှိတယ်ဆိုတော့ဒီသတင်းမီဒီယာကောင်စီအနေနဲ့ဘယ်လိုပုံစံနဲ့ဆက်ပြီးတော့ရှိသွားမှာလဲရှင့်ဆက်ရှိနေတဲ့သူတွေရဲ့သဘောထားကရောဘယ်လိုရှိပါလဲ
ဟိုတခုသိနေတဲ့နေရာမှာတော့ဒီအဖွဲ့စည်းရရှိခြင်းနဲ့ဘာဖြစ်လို့ရှိဆက်ပြီးရှိတဲ့နဲ့ဆိုတော့ဒီလက်တင်သမားတွေအခွင့်အရေးဖြစ်စေဒီလက်တင်သမားတွေကိုအကာအကွယ်ပေးဖို့ဖြစ်စေဒီဖွဲ့ကဆက်ပြီးတော့တွားနေဖို့လိုတယ်ဒီပေါ့အတွင်းစည်းကနေပြီးတော့ဟိုကိုလိုချင်တဲ့ဟာကိုတောင်းဆိုနေဖို့လိုတယ်ဆိုတဲ့ဟာမျိုးရက်တီချက်မျိုးနဲ့ဆွေးနွေးနေတဲ့လူတွေလည်းရှိတယ်အဲ့လိုမျိုးဟာမျိုးဟိုကျွန်တော်တို့အနေနဲ့ဟိုဒါဆက်ပြီးတော့တွားနိုင်တဲ့အနေအထားမျိုးဘာမှညှော်လင့်စရာဘာမှမရှိဘူးမရှိတဲ့အတွက်ကျွန်တော်တို့ထွက်မယ်ကျွန်တော်တို့အစ်မရဲ့ထွက်မယ်ဆိုတဲ့ဆုံးဖြတ်ချက်ကအဲ့ဒါမှဆက်တဲ့ကြောင်းလဲမှာမဟုတ်ဘူးအဲ့ဒါတကယ်ကျွန်တဲ့လူရတော့ကျွန်တဲ့တူချင်းစီရဲ့သဘောထားဆုံးဖြတ်ချက်အတိုင်းပဲဟောဖြစ်ပါဆိုပြီးတော့ကျမတို့ပြောတယ်ပေါ့တချို့အရင်တော့ဒီအဖွဲ့တစ်ခုလုံးကိုဟိုထွက်တာမျိုးဟိုပေါ့လက်မခံဘူးဆိုတော့အစွန်းနဲ့ချက်မျိုးလည်းရှိတယ်ဒါပေမဲ့ကျမတို့ကဒါကျမတို့ရဲ့ဟိုပါတူချင်းစီရဲ့ဆုံးဖြတ်ချက်ဖြစ်တယ်အဲ့ဒါကိုလေးစားပြီးတော့ကျမတို့ကတော့ဥပဒေအရလည်းဒါပေးထားပြီးသားကျမတို့ထွက်ခွင့်ရှိတယ်ဘယ်သူမှဒီအပေါ်မှာမထွက်ပါနဲ့လို့တားပိုင်ခွင့်လည်းမရှိဘူးပေါ့တော့ဥပဒေအရပေးထားပြီးသားဖြစ်တဲ့အတွက်ဆိုအဲ့ရက်ဒီကျနဲ့ကျမတို့ကအဲ့ဒါပြောပြီးထွက်တယ်ပေါ့နော်
ဒီတန်းဆိုရင်ဒီကောင်စီဝင်အများစုကလည်းထွက်မယ်လို့ပြောထားကြတယ်ဆိုတဲ့အခါကျတော့ဒီကောင်စီအနေနဲ့ရှေ့ဆက်ဘယ်လိုရှိသွားမယ်အခြေအနေပါလဲရှင
်ကောင်စီမှာကလက်ရှိမှာကျမတို့ကဥပဒေအရကောအခုလက်ရှိမှာအနာသိန်းကောင်စီကနေပြီးဥပဒေတွေကိုစိတ်ကြိုက်လို့တလို့ရင်းနဲ့လူတို့ပြဋ္ဌာန်းနိုင်တယ်ပယ်ဖြတ်နိုင်တယ်အနာလဲသူ့မှာရှိပြီးသားဖြစ်တဲ့အတွက်အခုလက်ရှိပေါ့နော်ဒီမပြည့်စုံလို့ပြောတဲ့ဗတိမီကဥပဒေကောင်ပြင်ဆင်လာနိုင်တယ်အဲ့ကြတော့အခုကောင်စီကအခုအများစုထွက်တယ်ရှိနေတဲ့လူဦးရေနဲ့ဒီနောက်ထပ်အခုကြံမာကတော်တော်ကြီးနည်းတယ်နည်းတယ်ဆိုတော့ကျွန်တော်ဥပဒေအရဆိုရင်ကောင်စီဝင်15ဦးအောက်ရောက်သွားပြီဆိုရင်တော့နှစ်လအတွင်းမှာပြန်ရွေးချယ်ရမယ်ပေါ့နော်ဟိုဖြစ်လာနိုင်တာကအကြွေများကျွန်တော်တို့အခုလိုမျိုးဒီ14ရောက်လုံးမှာထပ်မယ်ဆိုရင်တကယ်ကြံမာက12ရောက်ပဲလောလောဆယ်ရှိမယ်ပေါ့နော်12ရောက်ပဲရှိမယ်ဆိုရင်ဥပဒေလက်ရှိဥပဒေအရဆိုရင်တော့ဒီဟာကိုပြန်ပြီးတွင်ရွေးကောက်တင်ရောက်မယ်အနေအထားမျိုးရှိရဲ့ဆိုတော့အဲ့ဒါမျိုးဆိုရင်ကျွန်တော်တို့ကဟိုထပ်ပြီးဥပဒေကြီးပြန်ပြီးပြင်ဆင်လာနိုင်တဲ့အနေအထားမျိုးလည်းကျွန်တော်တို့တွေ့ရတယ်အဲ့လိုမျိုးဆိုရင်လိုတလိုပြင်ဆင်လာရင်ကောင်စီကလည်းနောက်ထပ်တခြားလူတွေလည်းထပ်ရောက်လာနိုင်တယ်တခြားလူတွေဆိုတော့ကျွန်တော်တို့တကယ်သတင်းသမားတွေရဲ့အခွင့်အရေးတွေသတင်းသမားတွေရဲ့ဟိုလုံခြုံမှုတွေအကာအကွယ်ပေးနိုင်တဲ့လူတွေဟုတ်ချင်မှလည်းဟုတ်နိုင်မယ်အဲ့လိုမျိုးလူတွေထပ်ရောက်လာပြီဆိုတော့ဟိုသိကြတယ်ဟိုဟာကျွန်တော်တို့ကောင်စီကလက်ရှိအာဏာသိမ်းကောင်စီရဲ့ဟိုလက်ကင်တုပ်ဟိုဒါမှမဟုတ်အာဏာသိမ်းကောင်စီကအကောင့်တွေဖော်သေးခြင်းနဲ့ဟာမျိုးတွေဖြစ်လာမယ်လက်ရှိဥပဒေကလည်းမပြည့်စုံဒါပေမဲ့အဲ့ထက်ပိုပြီးဆိုးရွားတဲ့ဥပဒေဖြစ်လာမယ်ဆိုတော့ကောင်စီကဘာမှတရင်သမားတွေအခွင့်အရေးတို့တရင်သမားတွေကာကွယ်စောင့်ရှောက်ခွင့်တို့ဘာမှလုပ်နိုင်မဲ့အနေအထားမျိုးကိုမတွေ့ရတော့ဘူးပေါ့နော်ရှေ့ဆောင်မှာအဲ့လိုမျိုးပဲဆက်ရှိတာနိုင်တဲ့အနေအထားမျိုးကိုတွေ့နေရတယ်ပေါ့
ဆိုတော့ဒီစိတ်အုပ်ချုပ်မှုသာဆက်ရှိနေမယ်ဆိုရင်တော့ဒီရှေ့လျှောက်သတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်သတင်းသမားတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်ဘလောက်ထိများဆိုးလာနိုင်ပွဲရှိနေပါလဲ
ဒီကျွန်တော်တို့အခုမြေကြီးလားအခြေအနေပဲကြည့်ကြည့်ဟိုမန်လေးအခြေအနေပဲကြည့်ကြည့်အခုတောင်လျှောက်ဖြစ်နေတဲ့အခြေအနေမှာသတင်းသမားတွေရိုက်လက်တဲ့ဖန်ဆီးရဲ့ရှိတယ်တော့တချို့မီဒီယာတွေအင်းနေရှာဖွေတာအဲမနောက်ဆက်တာတွေရှိတယ်တချို့ဆိုမီဒီယာသမားတွေပေါ့နော်ခပ်ပြီးတင်းချောင်နေရရှိရဲ့ဆိုတော့အခုလက်ရှိအခြေအနေကြီးကြီးချင်းအပြင်ထေတာတော့မီဒီယာတွေဒီထက်ပိုဖြစ်နေမှာဆိုတာဒါမျက်နှာထင်လာရှိနေပြီအခုလက်ရှိသူတို့ပြဋ္ဌာန်းလိုက်တဲ့ပြင်ဆင်လိုက်တဲ့ဥပဒေတွေကမီဒီယာသမားတွေကိုဓာတ်ရိုက်ထိပြီးမီဒီယာသမားတွေရဲ့လွတ်လပ်စွာသတင်းရေးသားခွင့်လွတ်လပ်စွာသတင်းဖော်ပြခွင့်တွေပေါ်မှာလုံးဝစတတ်ထားပြီးချုံနှောင်ထားပြီးဒါရင်နဲ့အခုမဟုတ်တခုကျမတို့ဒရန်မီဒီယာသမားတွေပေါ်ပြရတယ်အချိန်မီတရားစွဲခံနိုင်ရနိုင်တယ်ဖန်စီခံရနိုင်တယ်အနေအထားမျိုးရှိတယ်ဆိုတော့ရှေ့ဆောင်မှာဒရန်လောလောခွဲဆိုတာပို့ပြီးတော့တဖြည်းဖြည်းနဲ့ဟိုပို့ပြီးရောနေသွားဖို့ပဲကျမအလားလားမြင်တယ်အကယ်၍များဒီအခုလက်ရှိအနာဂတ်ကောင်စီကမရှိတော့ဘဲနဲ့နောက်ထပ်ဒီမိုကရေစီအစိုးရဖြစ်လာရင်တော့မပြောတတ်ဘူးဒီသူတို့ကာလမှာတော့ဒရန်သမားတွေကဖိနှိပ်ခံရမယ်ဖန်စီခံရမယ်ဒရန်မီဒီယာတွေအပိတ်ခံရမယ်ချိန်ချောက်ခံရမယ်အဲ့ဒါမျိုးစုံလည်းတရားစွဲခံရမယ်ဆိုတာဒါဒီအလားအလာတွေကလုံးဝသုံးသပ်လို့ရတဲ့အခြေအနေမျိုးဖြစ်နေပြီပေါ့နော
်ဟုတ်ကဲ့ပါမဝင်ပါတင်ပြီးကြည့်ကြရအောင
်ကျမတို့
အမျိုးသမီးကနာကိုကြားခဲ့ရတာပါရှင်ခုတော့တိတ်ပန်နဲ့နီးမြအစည်းအဝေးမတိုင်ခင်တူတာဆောင်တဲ့အမေရိကန်တခွင်အစည်းအဝေးကိုအရင်ထုတ်လွှင့်ပေးချင်ပါတယ်ဒီတစ်ပတ်မှာတော့သမရဂျိုးဘာဒန်ရဲ့လူဝင်မှုကြီးကြပ်ရေးမိုးရအပြောင်းလဲအကောင့်ထဲပေါ်လာဖို့အချိန်နေသမရဟောင်းဒိုနယ်ထရမ့်ရဲ့အနာဂတ်နိုင်ငံရေးအခမ်းအနားစာရာတွေကိုကိုအောင်အောင်ကတင်ပြထားပါတယ်
ဒုက္ခသည်နဲ့ပတ်သက်ပြီးတော့ပြောပြောင်းတဲ့မူဝါဒကင်ဆယ်ထားတဲ့ဒီမိုကရက်သမ္မတဂျိုးဘိုက်ဒန်အာဏာရပြီဆိုတာနဲ့ကမ္ဘာတဝန်းကဒုက္ခသည်တွေဖို့အမေရိကန်ပြည်သူမှအခြေချနေထိုင်နိုင်ဖို့လမ်းပွင့်လာပါတယ်။ဆိုမာလီယာနိုင်ငံသားအီဘရာဟန်ဟာစစ်ပွဲပြိပခါတွေဖြစ်ပွားနေတဲ့မိုဂါဒီရှုမြို့တော်ကနေ2004ခုနှစ်မှာထွက်ပြေးခဲ့ပြီးတော့ဒုက္ခသည်ဖြစ်လာတာပါ2018ခုနှစ်အစောပိုင်းမှာတော့သူနဲ့မိသားစုဟာအမေရိကန်မှအခြေချနေထိုင်ဖို့အခွင့်အရေးရရှိခဲ့ပါတယ်။ ကန်ဆိုးမိုးမောင်ကြခဲ့တာကတော့အဲ့ဒီအချိန်မှာသမ္မတဒေါ်နယ်ထရမ့်မှာဆိုမာလီယာလိုမွတ်စလင်နိုင်ငံတချို့ကသူတွေအမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်ပိတ်ပင်လိုက်တာပါအဗ်ဒါရီဇက်နော်အီဘရာဟမ်ကအခုလိုပြောပါတယ်
အဒါနခုလေးနီချပ်က
ီအင်တာဗျူးဖြစ်ဆိုတာအောင်မြင်ခဲ့သလိုကျမ်းမာရေးနဲ့တခြားစစ်ဆေးတဲ့ကိစ္စအလုံးပြည့်စည်ခြင်းကျမ်းမာအရင်သမရကခီးတော်လာခွင့်ပိတ်ပင်လိုက်တာကြောင့်ဒီမှာ၄နှစ်လောက်အချိန်ကုန်သွားပါတယ်အဲ့ဒီမတိုင်ခင်ကဒီမှာနေတာ၁၀နှစ်လောက်ရှိပြီဆိုတော့မကြခင်အခြေချနေထိုင်ခွင့်ရမယ်လို့ပဲမျှော်လင့်မိပါတယ်လို့သူကပြောပါတယ်အခုအခါမှာတော့သမရဂျိုးဘိုင်ဒန်ကခီးတော်လာခွင့်တားမြစ်ချက်ပြန်ရုပ်သိမ်းလိုက်သလိုဒုက္ခတွေလက်ခံဖို့မူဝါဒတွေလည်းပြန်ပြောင်းလဲလိုက်ပါတယ်အော်တိုဘာလကဆလာတနှစ်ကိုဒုက္ခတဲ့3,200ခွဲလက်ခံသွားမှာဖြစ်ပြီးအရင်သမ္မတထရမ့်လက်ထက်ကတော့1,000ခွဲသာလက်ခံခဲ့တာပါသမ္မတဂျိုးဘိုင်ဒန်ကထိခိုက်ခဲ့တဲ့ဒဏ္ဍာရီချက်တွေကိုပြန်ကူစားဖို့အချိန်ယူရမယ်လို့လည်းပြောထားတာပါဒါအပြင်ကာယောဂါကာလဖြစ်တာကြောင့်အခက်အခဲတချို့တော့ရှိနေမှာဖြစ်ကြောင်းသုံးသပ်သူတွေကထောက်ပြကြပါတယ် UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပြန်လည်နေရာချထားရေးအဖွဲ့ပြောခွင့်ရခရစ်စတိုဖာဘိုယန်ကအခုလိုပြောပါတယ်
There will be a number of challenges, including on the funding.
When I can hear you, Yamungwe Chama Yi Sarari Gu Song Yaya Me Pien Tari Bi Miao Ang Lo Le Pan Ni Ang Lo Ya Wa Me Achi Ma Zong Ake Ke Dama Mo Ho Achi Ma Zong Ake Ke Taku Le Pie American Suya Apwe Ka Deja Sao Ji Ni Re Ki Sa Ga Ro Covid Ka Yo Ga Wa Lo Tu Ga Pyo Dora Wa America Ma La Yau Che Cha Ni Kai Me Duri Ne Patat Pi Ro Adi Ka Suya Na Ga Ro Long Jong Yi Pai Ma Da Yi Me Le Di Lo Suya Nja Ja Bu Re Ha Jo Jao Ma Si Li Yo Bu Lo Suwa Re ဒုက္ခသည်နေရာချထားရေးအဖွဲ့ The Lutheran Immigration and Refugee Service အကြီးအကဲ Chris Omara က
There is this claim which isn't actually true
ဒုက္ခသည်တွေဟာရာဇဝတ်မှုကျူးလွန်သူတွေအကြမ်းဖက်သမားတွေလို့ဆွဆွဲပြောဆိုနေတာတွေကမမှန်ပါဘူးအမှန်ကတော့သူတို့တွေဟာအမေရိကမှာမွေးတဲ့သူတွေထက်တောင်ပြစ်မှုကျူးလွန်မဲ့အခြေအနေနေပါပါတယ်လို့သူကပြောပါတယ်ဒါပေမဲ့လည်းထရမ့်ရဲ့မူဝါဒကိုထောက်ခံသူတွေကတော့အမေရိကန်ပြည်ထောင်စုအပေါ်အနေနဲ့မပြုတ်နိုင်ဖို့ဒုက္ခသည်တွေကိုပိုဆစ်ဆဲတဲ့လို့ဆိုပါတယ်မူဝါဒရေးရာကြံပေးအဖွဲ့ Heritage Foundation ကနိုင်ငံရေးသုံးသပ်သူ Laura Reese ကအခုလိုပြောပါတယ်
there was a review of the vetting program at the beginning of the
Trump ဆူရလက်ထက်အစာပိုင်းကကျင်းသုံးခဲ့တဲ့စုံစမ်းစစ်ဆေးဆိုင်ရာအစီအစဉ်တစ်ခုကိုနှစ်ကာလတချို့ခြားပြီးတော့ကျင်းသုံးမှုလိုပါတယ်။သူချမှတ်ထားတယ်ဆိုတာနဲ့ပဲလေးလူရှုဖို့မသင့်တော်ပါဘူးလို့သူကပြောပါတယ်။ဒီလိုချိန်နှင်းအောင်မှာပဲအီရာဟန်လိုဒုက္ခသည်တွေကတော့မရေရာတဲ့အနာဂတ်နဲ့နေထိုင်နေရတဲ့ဘဝမှာအပြောင်းအလဲဖြစ်လာဖို့လိုလားနေပြီးဒုက္ခသည်ကူညီရေးအဖွဲ့တွေကလည်းဒုက္ခသည်ပြန်လည်နေရခြားထားရေးအတွက်စတင်ပြင်ဆင်နေကြပြီဖြစ်ကြောင်းပြောပါတယ်ခင်ဗျာ။ယူဂျာစီပီနဲ့ Atlantic City မှာတစ်ချိန်လုံးကကြော်ကြားခဲ့တဲ့ Trump Plaza Hotel နဲ့ Casino အဆောက်အုံကိုဗုဒ္ဓဟူးနေ့ကဖြိုချလိုက်ပါတယ် Trump စီးပွားရေး Empire ထဲမှာတစ်ချိန်ကခဏတာလူကြိုက်များခဲ့တဲ့ Casino လုပ်ငန်းဟာ2014ခုနှစ်ပိတ်လိုက်ရချိန်မှာတော့သိပ်နာမည်မကောင်းလှပါဘူးစီးပွားရေးလုပ်ငန်းဘက်မှာအခုလိုအခြေအနေတွေရင်ဆိုင်နေရပေမဲ့ Donald Trump ရဲ့နိုင်ငံရေးအခမ်းအနားကတော့ဆက်ပြီးတော့ရှင်သန်နေသေးပါအင်္ဂါနေ့ရုံက Republican Party တွင်ဩဇာကြီးမှတဲ့အထက်လွှတ်တော်အမတ် Mitch McConnell ကိုသူကဝေဖန်တိုက်ခိုက်ပါတယ်။ဇန်နဝါရီ6ရက်လွှတ်တော်ဝင်စည်းခဲ့တဲ့ပြည်နယ်နဲ့ပတ်သက်လို့ McConnell က Trump ကိုပြစ်တင်ဝေဖန်ခဲ့ဘူးပါတယ်။ Mitch McConnell က
President Trump is practically and morally
Donald Trump မှာကျင့်ဝတ်အရာရောလက်တွေ့ကြကြပါဒီလိုဖြစ်အောင်လှုံ့ဆော်တာကြောင့်တာဝန်ခံရပါမယ်လို့သူကပြောသွားတာပါ။ပါတီကောင်းဆောင်တွေအခုလိုသဘောထားမတိုက်ဆိုင်တာကြောင့်မက်ကောနဲကိုထောက်ခံသူအထက်လွှတ်တော်အမတ်တွေအနေနဲ့လာမယ့်ရွေးကောက်ပွဲမှာအနိုင်ရလိမ့်မှာမဟုတ်ဘူးဆိုပြီးတော့ထရမ့်ကကြေညာချက်ထုတ်ချင်းချောက်ခဲ့ပါတယ်ပါတီကိုယ်စားလှယ်တွေနဲ့ရှင်ပြန်ရွေးခံမဲ့လက်ရဇွန်သမားတွေကိုသူထောက်ခံမယ်ဆိုပြီးတော့လည်းပြောခဲ့ပါတယ်ထရမ့်ရဲ့အကြံပေးဂျေဆင်မီလာကအခုလိုပြောပါတယ
် The main goal with that is to make sure that the 75 million
ဒီကရွေးကြတော့သမားငွေရေးခန့်ကန်တာမှာတက်တက်ချွတ်ချွတ်ပါဝင်နေစေဖြစ်ပြီးမေကင်ကတော့ပထမဆုံးသူ့ရဲ့ကျွေးကြော်တဲ့အပေါ်အထောက်ပံ့ပေးမယ့်သူတွေကိုစုစည်းနေရဆိုတာသမ္မတထရမ့်ကိုထောက်ခံပေးခဲ့ရတဲ့55လမ်းရှိတဲ့လူလူအနေနဲ့သိဖို့ပ
ါထရမ့်ဘော်တရားစွဲဆိုတော်ကိုထောက်ခံတဲ့အထက်လွှတ်တော် Republican အမတ်9ယောက်ဟာလည်းပြစ်တင်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပြီးတော့ပါတီကလည်းသူတို့ပေါ်ရှုံချခဲ့ပါတယ် Republican Accountability Project ညွှန်ကြားရေးမှူး Olivia Troy က
The Republican Party is party of Trump and unfortunately you have the
Republican party ဟာ Trump party ဖြစ်နေပါပြီ။ကံမကောင်းအကြောင်းမလှဇော်နေပဲအလဲအလဲသဘောထားကင်ဆယ်သူတွေလက်ရဇွန်သမားတွေရှိနေတာကြောင့်အခုအခါမှာဘသူ့ကိုထောက်ခံမလဲဆိုတာစဉ်းစားကြက်နေတဲ့အချိန်မှလို့သူကပြောသွားတာပါ။ Let lock out resident တခုမှာတော့ Republican 85ရာခိုင်နှုန်းက Trump ဟာနိုင်ငံရေးခန့်ကဏ္ဍမှာဥဆောင်မှုနေရာကနေပါဝင်တာကိုမြင်တွေ့လို့ကြတယ်လို့ဆိုပါတယ်။
We love you. We will be back in some form.
ထရမ်ကတော့နိုင်ငံရေးမှာပြန်ပါလာဖို့ပြောထားပြီးသားပါ။ဒါ့အပြင်လည်း Congress လွှတ်တော်ကိုဝင်စီးခဲ့တဲ့ဖြစ်အပါအဝင်အငင်းပွားပွဲတန်တရားရှိစရာအခွန်ကိစ္စရက်တွေအာမခံလေလံမှုတွေရှိနေတာကြောင့်သူ့နိုင်ငံရေးအခန်းကဏ္ဍအနာဂတ်မှာဘယ်လိုရှိလာနိုင်မလဲဆိုတာကတော့စောင့်ကြည့်ရမှာပါခင်ဗျာ။ယုံမြင်တဲ့ညာစီစဉ်နေထုတ်လုပ်ခဲ့ပြီးတဲ့ American သမ္မတဟောင်းဒေါ်နယ်ထရမ့်သူအနာရလာပြီးတဲ့နောက်ပိုင်းကာလတွေမှာနိုင်ငံရေးနဲ့ဖြောပြေးအကြခြားနားမှုဟာသိပ်မရှိတော့သလောက်ဖြစ်လာပါတယ်ဖြောပြေးကဏ္ဍတွေမှာလည်းနိုင်ငံရေးရာကိစ္စရပ်တွေပါဝင်လာပြီးတော့ American လူထုဟာကိုယ်နိုင်ငံရေးအယူဆနဲ့ကိုက်ညီလာတွေကိုပဲရွေးချယ်ကြည့်ရှုလာကြတာပါနိုင်ငံရေး Hayden Page တို့ညီကို2ဦးဟာမိုင်းနှထောင်နီးပါးအကွာမှာနေကြပြီးတော့အဝေးမှာကြောင်းတက်နေတဲ့နေအိမ်ပြန်ရောက်လာတဲ့အခါမှာတော့ညီကို2ယောက်ကြာနိုင်ငံရေးအမြင်ဟာအတော်လေးကွာခြားနေတာကိုတွေ့လိုက်ရပါတယ် Hayden ဟာ Texas နည်းပညာကုမ္ပဏီတစ်ခုမှာမန်နေဂျာပ
ါ We got into an argument about politics
နိုင်ငံရေးနဲ့ပတ်သက်ပြီးတော့အကြီးအကျယ်ညှိနှိုင်းကြပါတယ်အဲ့ဒီအချိန်မှာတိလိုက်တာက "तू ဟာကျွန်တော်တို့လိုမဟုတ်ဘူး"ဆိုတာပါလို့ပြောသွားတာပါနိုင်ငံရေးရပြည်မြင့်ထန်တဲ့သဘောထားတွေကွဲလွဲမှုကနေလူတွေရဲ့စိတ်ပန်းဖြစ်စရာနားဆင်ကြည့်ရှုလို့ရတဲ့အစီအစဉ်တွေပေါ်မှာလည်းသက်ရောက်မှုရှိလာတာပါ Democrat တဦးဖြစ်တဲ့ Nate ကတခြင်းနားထောင်တဲ့အခါမှာတော့သူ့စိတ်သဘောထားနဲ့ကိုက်ညီတဲ့အကြောင်းအရာတွေပါဝင်တာတွေကိုပဲရွေးချယ်နားထောင်တယ်လို့ဆိုပါတယ
် I don't necessarily seek out artists because of their political leaning but I
will say ရှင်နေမှာဘလို့နိုင်ငံရေးယူဆတွေရှိတယ်ဆိုတာကိုလိုက်ကြည့်မနေပေမဲ့ကိုနားထောင်တဲ့တခြင်းမှာဘလို့သတင်းစကားမျိုးနိုင်ငံရေးယူဆမျိုးပါဝင်တယ်ဆိုတာကိုတော့သတိထားကြည့်မိပါတယ်လို့သူကပြောသွားတာပါ Hollywood ကထုတ်လွှင့်တဲ့ရုပ်မြင်သံကြားစီစဉ်နေမှာလဲနိုင်ငံရေးအခြေခံအကြောင်းအရာတွေထည့်သွင်းထားတာကိုတွေ့ရမှာပါ။ဒါပြင်အားကစားကဏ္ဍမှာဆိုရင်လည်းနိုင်ငံရေးတွေရုံထောက်ပါဝင်နေတာပါ။နိုင်ငံရေးနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေအကြောင်းတချို့ကလည်းနိုင်ငံရေးနဲ့ပတ်သက်ပြီးတော့စိတ်ကုန်နေလို့ပြောကြပေမဲ့သူတို့ရွေးချယ်ကြည့်ရှုတဲ့အစီအစဉ်တွေကနေကိုယ့်ရည်တည်ချက်အပေါ်အခိုင်အမာဆက်ရည်တည်ဖို့အားဖြစ်စေတာကိုတွေ့ရတယ်လို့လည်းလေးလာသူတွေကထောက်ပြပြောဆိုပါတယ်ခင်ဗျာ။
သုတဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုကြားခဲ့ရတာပါရှင်အခုတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နိပညာအစီအစဉ်ကိုနားဆင်နိုင်ကြပါပြီ
ကိုရိုနာဗိုင်းရပ်စ်ကာဝယ်ဆေးကိုရောဂါဖြစ်ပွားတာတစ်နှစ်မပြည့်ခင်မှာပဲထုတ်နိုင်ခဲ့ပါတယ်အခုတစ်နှစ်ကျော်လာချိန်မှာတော့အခြေအနေကဘယ်လိုရှိပါသလဲအနုဇီဝဗေဒပညာရှင်မခင်ဇာဝင်းကျေကိုမေးမြန်းပြီးတင်ပြပေးမှာပါCOVID-19 အတွက်ကိုအခုကာကွယ်ဆေးတွေကပေါ်နေပါပြီ။တည်ပြုထားတဲ့ဆေးလည်းရှိတယ်၊ပြုကန်ကြီးဆက်ဆက်ဆေးလည်းရှိတယ်ပေါ့လား။ဆိုတော့ဒီ COVID-19 ကာကွယ်ဆေးတွေဒီလူတွေကိုထိုးပစ်နိုင်တဲ့အဆင့်ရောက်နေတာဘယ်နှမျိုးလောက်များရှိပါပြီလဲပြောပြပေးပါ။
အဓိကအနေနဲ့ကတော့သူကအခု5မျိုးပေါ့နော် US က2မျိုးရှိမယ် US က Pfizer နဲ့ Moderna ရှိမယ် UK က Oxford AstraZeneca နဲ့ပူးပေါင်းပြီးတော့လုပ်ထားတဲ့ vaccine ရှိမယ်ဒါကမြန်မာနိုင်ငံကိုရောက်နေတဲ့ဟာပေါ့နော်။နောက်နံပါတ်3တစ်ခုကကြတော့တရုတ်ပြည်ကသိရှိမယ်။အနောက်နံပါတ်4ကတော့ Sputnik ပေါ့နော်ဒါရုရှားကာကွယ်ဆေးပေါ့
။ဟုတ်ကဲ့။ဒီကာကွယ်ဆေးတွေရဲ့အခြေခံလေးတွေပြောပြပေးပါ။ဘယ်ကာကွယ်ဆေးကိုဘယ်လိုပုံစံနဲ့ထုတ်တယ်ဆိုတာလေ
။ဆိုတော့ကာကွယ်ဆေးဒီ5မျိုးမှဆိုလို့ရှိရင် US ကဟာနှစ်ခုကသူက mRNA ကိုအခြေခံပြီးတော့ထုတ်တယ်။ဆိုတော့ mRNA ဆိုတော့သူဒီ RNA အပိုင်းစာလေးကိုပဲကိုယ်ထဲကိုထည့်ပေးလိုက်တယ်။ဟိုအပိုင်းစာလေးကိုစီဘူးလေးနဲ့တူတူရောပြီးတော့ထည့်ပေးလိုက်တယ်။ဒါဒီ spike protein လေးပဲသူထုတ်တယ်ပေါ့နော်။နောက်ကျန်တဲ့ဟာဒီ UK ရဲ့ UK Oxford AstraZeneca ကကြာတော့သူကကြာတော့ vector ပေါ့နော်။ဟို chimpanzee တွေမှာသူတို့အေးမီယင်ဖြစ်တဲ့ဟို virus ရှိတယ်။ chimpanzee တွေအေးမီယင်ဖြစ်တဲ့ virus ကိုသူက adenovirus လို့ခေါ်တယ်။ adenovirus ရဲ့ vector အနေနဲ့အသုံးပြုပြီးတော့ဒီ spike protein လေးကိုထည့်တယ်။ထည့်ပြီးတော့သူကဒီ cell ကိုသူကထိုးပေးတယ်ဒါသူတို့ရဲ့ approach ပေါ့နော်ဒါသူတို့ရဲ့ platform သူကဘာကွာသွားလဲဆိုတဲ့အခါကျတော့ US ကဟာတွေက mRNA ဖြစ်တဲ့အတွက်ကြောင့်မလို့သူကဟိုအေးထဲမှာထားရတယ်အေးထဲမှာထား UK ကဟာကျတော့သူက mRNA မဟုတ်ဘူးသူကဒီ DNA နဲ့လုပ်ထားတာသူက DNA အပိုင်းပဲပေါ့နော်သူက DNA ကိုသူက virus နဲ့သူထည့်ပြီးတယ်ဆိုတဲ့အခါကျတော့အဲ့ဒီတော့ကြောင့်မလို့သူ့ကိုကျတော့ပုံမှန်အဲ temperature လောက်ပေါ့ပုံမှန်အဲ့လိုဟိုဒီ temperature ထဲမှာထည့်လို့မျိုးအဲ့လိုမျိုးထည့်လို့ရတယ်ဒါကအဓိကကွာ Now, why the idea has to a life attenuated virus. A life attenuated virus is that the virus will use the chemical that we use to put in the alum to inactivate low beta, go to the total beta. Now, the child alum virus pose any solution, subunit beta beta virus, now DNA beta beta virus, that is not a good DNA mama body. The Sputnik are of aluminum pinyame.
Now, America, when now common, it could be Johnson and Johnson. I told them, you jar.
The way approach got jar, though, the UK, UK, AstraZeneca, really approach me to do maybe a bit by the adenovirus factor, don't be all the spike protein of tape, you don't have to be that. I don't know the Johnson and Johnson, vaccine time, I had it, had a bone, had a meal, and a bone man temperature, bone man, the other temperature, long as a talo yare, or a gana mat, i.e., -70 or -20 to Tazia.
Okay. So a good vaccine neighbor, no? The amumurima, they vaccine accounts on your name.
Don't who wanna, the guy chair or don't check. I think I see the say anything, but I'll go, got my bean either day. Now we are not a checker. We got the letter you put on when they have a loud leg who's a lay. Now we are not a checker, Jarro. Side effect on adverse effect, but I'll be out of it. I got Jarro, cool, I say, don't cool, your mess on the machine. Now the US kind of cool, you get a cool, your mess on the bathroom. By parlo with your lawyer to do loud by it. Yeah, we are GM solution. Well, as a US car, so I'm running an energy GM solution. A can and my IE tear is at IE and my -70, -20 aluminium, my tear is running my cool Dajamolo, the US, UK, through a yellow lale, Chennai money. Oh, now Daja, I can't tell Janet the time he loma, and they are so book be like now.
Okay. A good January lag combined lao tibona. The devil will cover Jamai Puezia. A jib or don't quit putare, shibo, not an emu lao shiba.
A special ga, who was a January lag on lao tibo, ga, Morana and Pfizer, and Nakushi, one of Pfizer, Morana solution, bigger bagama through be like them. AstraZeneca, God, or you, the Lavuation, and if you're people at Gen Z, they have met two go jarra, the jib or don't you go in UK or India, UK, India, and Morocco, El Salvador, now we are Argentina, a little different. Hello, the time he knew my little beta, I had a sheet, or not a year old, don't be beta, I had a sheet. I couldn't be running a maleta, Indian, if you're the same through Yagas, the Kajarada. Blurve your quote and I can end up your Santa and Mumahoku, that the Rova Gale, the Rova, the Santa Pio, the Ro, Lacan, I need a chaining sheet, and also Lacan be Bobby, Lacan be Bobby, the Rosan, the Ro, a good man, do you beat up your devil?
ကိုကောက်ဝက်ဆေးတွေကိုထိုးပေးနေကြတယ်ဆိုတော့ဒီကောက်ဝက်ဆေးအကြောင်းပေါ့နော်ဒီကိုဗစ် 19 ဒီကူးစက်မှုအလားအလာဘယ်လိုရှိမယ်လို့ခံမှာပါကောက်ဝက်ဆေးကိုတကယ်လို့
你牛逼咋他表没哈的他表威的他到达了没哈的哎呀牛逼对不对没不挖着我们老了才看见了过hospitalization的物业谁有带的物业来拿到嘛譬如说对的物业来拿到嘛譬如说他后来比较黑你了刚才说的哈然后嘛他看来路的啊后边呢弄完了哎呀看见了嘛边比较假了那牛西瓦比拉比尼亚山马天山文笔也表家进来呗 ဒီသတင်းပတ်အတွက်သိပ္ပံနဲ့နှိပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရုံးနဲ့ပတ်သက်ပြီးတော့ဒေါက်ခင်မျိုးသက်ကသိပ္ပံနဲ့နှိပညာအစီအစဉ်မှတင်ပြသွားတာပါရှင်။
VOA American တန်ရဲ့မြန်မာပိုင်းဗီဒီယိုအစီအစဉ်တွေကိုမနေ့ပိုင်းနဲ့ညပိုင်းတွေမှာဝါရှင်တန်မြို့တော်ကနေဒိုင်းရိုက်ထုတ်လွှင့်ပေးနေပါတယ်။မနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ32 kHz 9383ည MHz 9.38 လိုင်းနိုမီတာ40 kHz 9483ည MHz 9.48လိုင်းနိုမီတာ48 kHz 6153ည MHz 6.15နဲ့ဒုတိယနာရီဝဲ6နာရီခွဲကနေ9နာရီအထိကိုတော့အဲ့ဒီမီတာလိုင်းတွေအပြင်လိုင်းလမ်းမီတာ190 kHz 1509 MHz 1.505တို့ကနေအံယူနားဆင်နိုင်ပါတယ်မနက်ပိုင်းစီစဉ်ကိုမနက်၈နာရီမှပြန်လွှင့်ပေးပြီး MHz 15.11 17.82 နဲ့9.335တို့ကနေဖမ်းယူနိုင်ပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းနိုမီတာ19 kHz 15453ည MHz 15.45 လိုင်းနိုမီတာ25 kHz 11803ည MHz 11.80 လိုင်းနိုမီတာ32 kHz 9335MHz 9.335တို့ကနေထုတ်လွှင့်ပေးနေပြီးပထမပိုင်းနာရီခွဲည9နာရီကနေ9နာရီခွဲအထိကိုလိုင်းလမ်းမီတာ190 kHz 1509 MHz 1.505ကနေနားဆင်နိုင်ပါတယ်။အဲ့ဒီအစီအစဉ်ကိုည10နာရီကနေ17နာရီအထိပြန်လွှင့်တာမှာတော့လိုင်းဒိုမီတာ25 kHz 11803 ည MHz 11.80 လိုင်းဒိုမီတာ32 kHz 9335MHz 9.335 ည10နာရီကနေ10နာရီခွဲပထမနာရီဘက်မှာလိုင်းလမ်းမီတာ190 kHz 1509 MHz 1.505ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ VOA American အသံကနေတောက်ကြနေညဖက်အသံလွင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတရက်ထုတ်လွှင့်ပေးနေပါတယ်ရှင်။ခုတော့ကြာနေသေးတဲ့အချိန်တွင်တရင်အချင်းချုပ်ကိုတင်ပြပေးချင်ပါတယ်။နေပြည်တော်ကဆန္ဒပြပွဲတွင်ဥက္ကောင်းမှာတနတ်ထိမှန်တဲ့တရားကြောင့်မှမြတွဲ့ခိုင်းနေပြည်တော်စေယုံတစ်ခုမှဒီကနေ့ပဲကွယ်လွန်သွားပါတယ်။ကြည်ဆန်းအစ်စ်နဲ့ဥက္ကောင်းကိုထိမှန်တဲ့တရားကြောင့်တည်ဆုံရတာဖြစ်တယ်လို့လည်းသူ့ကိုကုသပေးခဲ့တဲ့ဆရာဝန်တွေကအတည်ပြုပါတယ်။မှမြတွဲ့ခိုင်းကိုတော့တနင်္ဂနွေနေ့မှာတကြိုဖို့စီစဉ်ထားတယ်လို့မိသားစုဝင်တွေကပြောပါတယ်။မမြတွဲ့ခိုင်ကွယ်လွန်ခဲ့ရတဲ့အတွက်မိသားစုနဲ့အတူထပ်တူဝန်နေမိမှာကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကလည်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စစ်အာဏာသိမ်းထားတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမြန်မာနိုင်ငံသမားပေါ်ပေါက်နေချိန်မှာပဲအာဏာသိမ်းမှုမှာအဓိကတာဝန်ရှိသူတွေပေါ်ချမှတ်တဲ့နိုင်ငံတကာဖိအားတွေလည်းနေစဉ်တိုးလာပါတယ်။ဗြိတိန်နိုင်ငံကတော့ငိုကချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေထဲမှာအာဏာသိမ်းမှုမှာပါဝင်ပတ်သက်နေတဲ့ဗိုလ်ချုပ်သုံးဦးကိုထပ်ပြီးထည့်သွင်းလိုက်ပါတယ်။ကနေဒါနိုင်ငံကတော့ဗိုလ်ချုပ်မီဂျင်မင်းအောင်လိုက်အပါဝင်ထိတ်တန့်ဗိုလ်ချုပ်ကိုအုပ်ကိုထပ်ပြီးတော့အရေးယူတန်းခါလိုက်တာပါ။နော်ဝေနိုင်ငံကလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်လက်ရှိပေးအပ်နေတဲ့အဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုရဆိုင်လိုက်ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂနဲ့လူမှုအဖွဲ့အစည်းတွေကတဆင့်ပေးအပ်နေတဲ့အကူအညီတွေကိုတော့ဆက်လက်ပေးအပ်သွားမယ်လို့လည်းနော်ဝေနိုင်ငံကဖွံ့ဖြိုးတိုးတက်ရေးဝန်ကြီးကပြောပါတယ်။ဒီအခါမှာပဲတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကတရုတ်တန်ယုံရှိကိုလည်းမြန်မာတွေတွားရောက်ဆန္ဒပြခဲ့ကြပြီးတော့စစ်အာဏာသိမ်းအစိုးရကိုမထောက်ခံမှုစာတစောင်းတန်ယုံကိုပေးအပ်ခဲ့ပါတယ်။စစ်ကောင်စီကဖန်ဆီးထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နိုင်ငံအဖွဲ့ဝင်ဦးဝင်းထိန်ကိုနေပြည်တော်တက္ကိနခရင်တရားရုံးမှာအွန်လိုင်းကတဆင့်ဒီကနေ့ရုံးထုတ်ခဲ့တာမှာတော့ဦးဝင်းထိန်ကအမိန့်တစ်ခါလဲချပေးဖို့ပြောခဲ့တယ်လို့တရားရုံးပြန်ကြားရေးအရာရှိကတရားခွင်အပြေးမှာသတင်းထောက်တွေကိုပြောပါတယ်။နေပြည်တော်ဥတ္တရခရင်စီမံအုပ်ချုပ်ရေးအဖွဲ့ဥက္ကဋ္ဌဦးဝေလူကတရားလိုလှုပ်ပြီးတော့ဒီလအလျက်နေမှာပုံမှန်1.4ကကြီနဲ့တရားဆွဲဆိုခဲ့တာပါနိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်အဖြစ်သိထားကြတဲ့ဒီအမှုမှာအပြစ်ရှိတယ်ဆိုရင်တော့ငွေဒဏ်နဲ့1,020ဒါမှမဟုတ်ငွေဒဏ်နဲ့1,900ဒါမှမဟုတ်ငွေဒဏ်တက်တက်ချမှတ်နိုင်တယ်လို့လည်းပြောပါတယ်ဦးဝင်းထိန်ကမေလ3ရက်နေ့မှာထပ်ပြီးတော့ရုံထုတ်မှလည်းဖြစ်ပါတယ်ဒီကနေ့ညဖက်အတွက်တည်ရင်အချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်။ VOA American အသံရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 1.3ညလိုင်းဒိုမီတာ40 kHz 9440နဲ့လိုင်းလုံးမီတာ57 kHz 9805တို့ကနေဖန်ယူနာဆင်နိုင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျွန်မအနန္တပါ။
This program has come to you from the Voice of America, Washington.